Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇူလိုင်လ20ရက်အင်္ဂါနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လမ်းလိုမီတာ19 25 30နဲ့လမ်းလိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Space Source စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်လိုက်ကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေနဲ့အတူ
ဒီလောက်တိုင်းပြည်အတွက်ကိုဝန်ထမ်းတွေရဲ့ရေးချီးနေတဲ့အခြေအနေမှာဒီဆရာဝန်ကြီးကိုဖမ်းဆီးချုပ်နှောင်ပါတယ်ဆိုတာစစ်ကောင်စီကဘာကိုရည်ရွယ်နေတယ်လဲကျွန်တော်ကဘယ်ကိုထောက်ရမယ်အနေထားဖြစ်ပါလဲ
။ကိုဗစ်တိုက်ပွဲမှာရှီရန်ကပါဝင်နေတဲ့ဆရာဝန်တွေဖမ်းဆီးချုပ်နှောင်ခံရတဲ့ကြောင်တရင်ပြပုတ်ချက်ကိုဥစွာနှဆင်ကြရပါမယ်။အဲဒီနောက်မှာတော့ COVID တက်တရလိုင်းကြောင်းနေမြို့နေပါမှာတည်ဆုံမှုတွေများလာနေတာချင်းပြည်နယ်မင်းတပ်မြို့မှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထောက်ပံ့တဲ့ပစ္စည်းတွေဒီကနေ့စတင်ဖြန့်ဝေတာရခိုင်ပြည်နယ်မှာ stay at home မလို့အရင်အပြင်မထွက်ကြဖို့အေးအေးရခိုင်လက်နက်ကင်အဖွဲ့ကထုတ်ပြန်လိုက်တာစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံထားရတဲ့အနယ်ဒီဘိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှူးဦးညာဝင်းကိုဗစ်ရောဂါနဲ့ဒီကနေ့ကွယ်လွန်သွားတာစတဲ့သတင်းဖိပုတ်ချက်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့အင်္ဂါနေ့ညစကဝိုင်းနဲ့အမေရိကန်နိုင်ငံကြီးကြောင်တီကောင်းစရာအစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးကတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုကုကြော်ကြော်သိန်းနဲ့နားလောင်တို့ကပြောပြကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံလူဦးရေ20ရာခိုင်နှုန်းအတွက် COVID-19 ရောဂါကာကွယ်ဆေးကို COVAX အစီအစဉ်ကနေတဆင့်ဒီနှစ်တွင်ပေးနိုင်ဖို့ခန့်မှန်းထားတယ်လို့ကုလသမဂ္ဂကတင်းလာနေမှာပြောပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူစိုးရိမ်ဝဲတိုးလာနေတာကိုရှင်းချသွားနိုင်ရေးအရှိန်မြင့်လှုပ်ဆောင်နေရလို့လည်းကုလသမဂ္ဂကပြောပါတယ်။စစ်ကောင်စီရဲ့ကျန်းမာရေးဌာနကလည်းလူဦးရေထက်ဝက်ကိုဒီနှစ်အတွင်း COVID ကာကွယ်ဆေးထိုးပေးဖို့ခန့်မှန်းထားတယ်လို့ဒီကနေ့ထုတ်သတင်းစာရီမှာဖော်ပြထားပါတယ်။လက်ရှိမှာလူဦးရေ54သန်းနဲ့ကတိရသမ6တန်းလောက်ကိုပဲကာကွယ်ဆေးထိုးပေးရသေးတယ်လို့သတင်းမှပေါ်ပြထားပြီးအားလုံးကိုကာကွယ်ဆေးထိုးပေးနိုင်ဖို့ကာကွယ်ဆေးတွေမပြတ်တင်သွင်းနေတယ်လို့လည်းဆိုပါတယ်ကြာသပတေးနေ့မှာတရုတ်ထုတ်ကာကွယ်ဆေး9သိန်းခွဲလောက်ရောက်ဖို့ရှိပြီးနောက်2ရက်အတွင်းထပ်ရောက်လာအောင်မယ်လို့လည်းစစ်ကောင်စီထုတ်သတင်းစာတွေမှပေါ်ပြထားပါတယ်မြန်မာနိုင်ငံဟာကိုဗစ်တတိယလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရပြီးကျန်းမာရေးဌာနကတရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကိုပဲကူးစက်သူနဲ့သေဆုံးသူအရေအတွက်ကနေ့စဉ်တိုးနေတာပါဒါပေမဲ့လည်းကြူရမဲ့တည်ဆုံသူတွေတုတ်တန်တွေမှာစုပုံနေတာနဲ့အမျှအမှန်တကယ်တည်ဆုံသူအရေအတွက်ဟာစစ်ကောင်စီကထုတ်ပြန်တာထက်အများကြီးပိုများမယ်လို့ဈေးဘက်လုံသားတွေနဲ့နာရေးကူညီမှုအဖွဲ့တွေကခန့်မှန်းပါတယ်ဒါအပြင်ပုဂ္ဂလိကအောက်ဆီဂျင်ဆက်ယုံတွေကနေအများပြည်သူကိုအောက်ဆီဂျင်မပေးရဘူးလို့စစ်ကောင်စီကကန့်သက်ထားတာကြောင့်လည်းအသက်ဆုံးရှုံးတာတွေပိုများရတယ်လို့စစ်ကောင်စီကိုဝေဖန်သူတွေကပြောကြပါတယ်မြန်မာနိုင်ငံမှာ2020ပြည့်နှစ်ဇရုထလေးလပတ်နဲ့နိုင်ရှင်ရင်2021ခုနှစ်ဒုတိယလေးလပတ်အတွင်းအလုအကံအရေအတွက်တိတိတမနှစ်တန်းဆုံးရှုံးသွားခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူသမားအဖွဲ့ ILO ကပြောပါရယ်ဖေဖော်ဝါရီလမှာဆီယနာသိငဲ့ချင်းကလေးကဆိုရင်အလုအကံဈေးကွက်တိတိတတထိခိုက်ကြဆင်းနေတယ်ဆိုတာဒီအချက်ကပြနေတယ်လို့ ILO ရဲ့တင်းလာနေထုတ်ပြန်ချက်မှာဖော်ပြထားပါရယ်2021ခုနှစ်ပထမနှစ်ဝက်မှာအလုလုချိန်နာရီပေါင်းခမန်းချိန်အပြင်14ရာခိုင်နှုန်းဆုံးရှုံးခဲ့ပြီးဒါဟာအချိန်ပြည့်လူသားအရေအတွက်အနည်းဆုံး 1.2 သန်းနဲ့ညီမျှတယ်လို့ ILO ကပြောပါတယ်အလုတ်ချိန်နာရီနဲ့အလုတ်ကင်ဆုံးရှုံးမှုမှာအမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးထိခိုက်မယ်လို့လည်း ILO ကခန့်မှန်းပါတယ် ILO ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါင်ဂလင်းလီကမြန်မာနိုင်ငံရဲ့အလုတ်ကင်နဲ့အတံမှုဝန်ကြောင်းမှုဟာ COVID-19 ကာယရောဂါရဲ့ချိန်ချောင်းမှုကိုခံစားနေရတာနဲ့အတူစီးပွားရေးကျဆင်းမှုဒဏ်ကိုရင်ဆိုင်နေရပြီဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံကလူအများပြားဆင်းရဲတွင်ပိုနှက်သွားစေနိုင်တဲ့ပမာဏနဲ့ဒီနှစ်ပထမနှစ်ဝယ်တွင်အလုတ်ကံကံတော့စူးစူးရွရွနဲ့အလင်းအမြန်ယိုယွင်းကျဆင်းလာတာကိုအခုခံမှန်းချက်ကပြနေပါတယ်လို့ပြောပါတယ်။ဆောက်လုပ်ရေးအထက်ချုပ်ခီးသွွားနဲ့အပန်းဖြေလုပ်ငန်းတွေမှာအပြင်းထန်ဆုံးထိခိုက်မှုနဲ့အတူစီးပွားရေးကဏ္ဍအားလုံးဒဏ်ခံနေရပြီလို့ ILO ကပြောပါတယ်။2021ခုနှစ်ပထမနှစ်ဝယ်တွင်ဆောက်လုပ်ရေးကဏ္ဍမှာ35ရာခိုင်နှုန်းအထက်ချုပ်လုပ်ငန်းမှာ37ရာခိုင်နှုန်းနဲ့ခီးသွွားနဲ့အပန်းဖြေလုပ်ငန်းမှာ25ရာခိုင်နှုန်းအလုအကံအရေအတွက်အသီးသီးကျဆင်းခဲ့ပါတယ်။အလုချိန်နာရီဆုံးရှုံးမှုကပိုတော့မှများနိုင်တယ်လို့ ILO ကခန့်မှန်းပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်မှာမြန်မာနိုင်ငံဘက်ကနေမကြာခင်ကပြန်လာတဲ့တရုတ်နိုင်ငံသားကိုဗစ်ရောဂါကူးစက်ထားသူအရေအတွက်တိုးလာတာကြောင့်ဇန်နဝါရီလကတည်းကဆိုရင်တရက်အတွင်းကူးစက်သူအရေအတွက်တင်းလာနေကအများဆုံးရှိခဲ့ပါတယ်ဇူလိုင်လ19ရက်တင်းလာနေက ဒီဥနေငံမှာကိုဗစ်ကူးစက်သူအခြေအတွေ့62ရောက်ထပ်တိုးတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကထုတ်ပြန်ခဲ့တာကြောင့်ဇူလလ17ရက်နေ့မှာကူးစက်သူ30တယောက်ရှိခဲ့တာကနေ2ဆကျော်တိုးသွားတာပါအခုတော့ပြန်နေဒီဥနေငံလုံးကူးစက်သူအခြေအတွေ့ထက်မှာယူနန်ပြည်နယ်ကလေးဆက်တယောက်နဲ့အများဆုံးပါဒီအခြေအတွေ့ဟာဇန်နဝါရီလ30ရက်နေ့က ကိုဗစ်ကူးစက်သူအခြေအတွေ့ဒေါ်လာပြည်ပြီးမြန်မာနိုင်ငံနဲ့နယ်စပ်ရွှေလီနဲ့လောင်ချွမ်းမြို့တွေမှာကူးစက်သူအများဆုံးရှိနေတာပါတရင်းလာနေကရွှေလီမြို့တွင်မှာကူးစက်သူ9ယောက်ရှိခဲ့ပြီးလောင်ချွမ်းမှာ1ယောက်ရှိခဲ့ပါတယ်ရွှေလီမြို့ဟာမြန်မာလာအိုဗီယက်နမ်နိုင်ငံတွင်နဲ့နယ်နိမိတ်ချင်းတိစပ်နေပြီးယူနန်ပြည်နယ်ရဲ့အဓိကနယ်စပ်မြို့ဖြစ်ပြီးတော့အခုအခါမှာကိုဗစ်ကာယောဂါကူး 4600ကျော်ရှိထားပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ဟာဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးမိုရီတာခေယိုနဲ့တိုကျိုမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခြင်းအတွင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းထက်သွင်းဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအားပေးလှုပ်ဆောင်တာမှာမြန်မာလူထုကိုပံ့ပိုးကူညီသွားရေးဆန္ဒလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတွဝန်ကြီးတွေဖြစ်ကြတဲ့ရှာမန်နဲ့မိုရီတို့ဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Net Price ကဒီကနေ့ထုတ်ပြန်ချက်ထံမှာပြောထားပါတယ်အမေရိကန်နဲ့ဂျပန်နိုင်ငံတို့ကတာဝန်ရှိသူတွေဟာအခုဆိုရင်တခြားအစိုးရအဖွဲ့တွေတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့မကြာခဏထက်တွင်ပြောဆိုလို့ရှိပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်ဖြိုခွင်းဖမ်းဆီးတာတွေရှိခဲ့တဲ့အပေါ်နိုင်ငံတကာကပြစ်တင်ဝေဖန်ထားသလိုအမေရိကန်ကတော့အာဏာသိမ်းစစ်ကောင်ဆောင်တွေစစ်တပ်နဲ့ဆက်စပ်တဲ့စီးပွားရေးလုပ်ငန်းတွေကိုတန်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ထားပါတယ်။ဂျပန်နိုင်ငံကတော့အလားတူတန်ခတ်အရေးယူမှုတွေချမှတ်ထားပဲမြန်မာနိုင်ငံကိုအကူအညီထောက်ပံ့တွေထပ်မပေးတော့ဘူးလို့ကြေညာထားပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံမှာအရင်စစ်အာဏာသိမ်းကာလတွေကစစ်အစိုးရအဆက်ဆက်ကိုအကူအညီပေးခဲ့ဖို့ပြီးတော့ဂျပန်ကုမ္ပဏီတွေဟာလည်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတာတွေလုပ်ခဲ့ကြပါတယ်။အခုတစ်ကြိမ်စစ်အာဏာသိမ်းတဲ့အပေါ်မှာတော့ဂျပန်အစိုးရကဝေဖန်ပြောဆိုတာတွေရှိလာခဲ့ပါတယ်။ပင်လယ်ဓားမြတိုက်ဖျက်ရေးအတွက်အာဖရိကကမ်းလွန်ပင်လယ်ပြင်မှာကင်းလက်ခုံမောင်းနေတဲ့တောင်ကိုရီးယားရေတပ်သင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးအကြီးအကျယ်ကူးစက်ခဲ့တဲ့အပေါ်တောင်ကိုရီးယားကကွယ်ရေးဝန်ကြီးကတောင်းပန်စကားပြောကြားခဲ့ပါတယ်
။창해부대장병및가족여러분그리고국민여러분께
ชวนให้ตับเผื่อวันนี้โคโรนาไวรัสปูกูเซคราจังสู้ยินตอกยောက်เนจาได้ด้วยตัดสัญญามิตาสู้ยินเนี่ยปีตูริโกต้องมาลงไว้ลูกกากวยวันนี้สุกบกาจุลัยละ20เยนี่มาเปียวสู่ตัวบาได้เยตะติมบอกาลูกบอง80ยาไข่น้องจอโคโรนาไวรัสปูกูเซคคันหาบาได้ကယောကဆိုင်ရာကကွယ်ထိကျုံနိုင်ရေးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့ပြောင်းလဲပြင်ဆင်သွားမယ်လို့လည်းကကွယ်ရေးဝန်ကြီးကရုတ်တံမိန့်ခွန်းမှာပြောဆိုသွားပါတယ်။ဆေးရုံတင်ကုသခံမှုလိုအပ်နေတဲ့ယောဂပြင်းထန်သူတပ်ဖွဲ့ဝင်12ဦးရှိပြီးတော့ကြံတက်သား289ဦးကိုတော့ကန်ကတ်တာနဲ့ကုသရေးဌာနတွေမှာတိချခွဲထားမယ်လို့ကျွန်မရဲ့အရာရှိတယောက်ကပြောပါတယ်။အစာထိုးတပ်ဖွဲ့တွေကရေတပ်တင်မောကိုပြန်လဲခုံမောင်းလာတဲ့အချိန်မှာတင်မောသားတွေကိုတော့ရဟရင်နဲ့ခေါ်ထုတ်လာဖို့လဲတာဝန်ရှိသူတွေစတင်လုပ်ကိုင်နေပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စိုးရိမ်မှုနဲ့ကန့်သတ်ပိတ်ပင်မှုတွေကြောင့ပဲအစ္စလာမ်ဘာသာဝင်တွေအတွက်ဘာသာရေးအရတံဖိုးထားတဲ့အပွဲတော်ကိုကမ္ဘာတော်ကမွတ်စလင်တွေဒီကနေ့ကျင်းပကြပါတယ်။အလာအရှင်မြတ်အပေါ်တမန်တော်အိဗရာဟင်ကကျွန်းတော်အနေနာခံကြောင်းပြသတဲ့အထိမ်းအမှတ်ပြုတဲ့ပွဲတော်ဖြစ်တာကြောင့်ပုံမှန်အားဖြင့်လူစုလူဝေးနဲ့ဝတ်ပြုဆုတောင်းပွဲတွေပျော်ပွဲရှင်ပွဲတွေကျင်းပလျက်ရှိပြီးမိတ်ဆွေတွေကိုကျွေးမွေးအခမ်းအနားလို့လိုအပ်နေသူတွေကိုအစာအသောက်တွေဟင်းချက်စရာအစားတွေဝင်ကပေးလျက်ရှိပါတယ်။ဒါပေမဲ့လည်းပွဲတော်အခါသမယဟာကူးစက်မြန်ဗီဇဆင့်ကဲပြောင်းလဲလာတဲ့ Delta Variant ကူးစက်မှုတွေကြောင့်နိုင်ငံအတော်များများမှာလူမှုစုရပိတ်ပင်တာတွေခီးသွားခွင့်ကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ထုတ်ထားတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်။အစ်ပွဲတော်ဟာအစ္စလာမ်ဘာသာဝင်တွေ Saudi Arabia နိုင်ငံမက္ကာကိုသွားကြတဲ့ဖျားဖူးကာလပြီးဆုံးသွားတဲ့အချိန်မှာအချိန်ကပ်ကျင်းပတဲ့ပွဲတော်လည်းဖြစ်ပါတယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့် Saudi Arabia နိုင်ငံ Hajj ဖျားဖူးအစည်းအဝေးတွေပြီးခဲ့တဲ့နှစ်ကရောဒီနှစ်ပါထိခိုက်ခဲ့ပြီးတော့ဝတ်ပြုဆုတောင်းသူတွေတိတိတသားနဲ့သွားခဲ့ပါတယ်။ ကိုဗစ် -19 ရောဂါကူးခံရသူတွေတိုးလာနေတဲ့ဗြိတိန်နိုင်ငံကိုခီးမသွားကြဖို့အမေရိကန်နိုင်ငံခြားရေးဌာနကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ဗြိတိန်နိုင်ငံအတွက်ခီးသွားလာမှုဆိုင်ရာသတိပေးချက်ကိုအမျက်ဆုံးအဖြစ်နဲ့နိုင်ငံခြားရေးဌာနကရောအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပါတနင်္လာနေ့မှာတိုးမြင့်တက်မလိုက်တာပါဗြိတိန်ကိုခီးသွားမယ်ဆိုရင်လည်းအရင်ဆုံးကာကွယ်ဆေးအပြည့်ထိုးထားဖို့လိုတယ်လို့လည်းပြောပါတယ်Freedom Day ဆိုပြီးတော့ဗြိတိန်နိုင်ငံမှာကာယောဂါဆိုင်ရာကန့်သတ်ချက်အားလုံးနှိပါရုပ်သိမ်းလိုက်တဲ့နေ့မှာပဲအမေရိကန်ရဲ့ခီးတော်အကြံပေးချက်ထွက်ပေါ်လာတာပါဒီထဲမှာနှာခေါင်းစီမဖြစ်မနေတတ်ဖို့မလိုတော့တလို့လူစုလူဝေးမလို့ရကန့်သတ်ချက်တွေလည်းဖြည့်လျှော့ပေးတာပါပါတယ်ဗြိတိန်မှာဇန်နဝါရီလကစပြီးတော့နေဆင်ပိုးကူသူ9000ကျော်ရှိနေပြီးကူးစက်များ Delta ပိုးကအဓိကကူးစက်ပြန့်နှံ့နေတာပါကနေဒါနိုင်ငံကတော့အော်ဂိုလာ9ရက်နေ့ကစပြီးတော့အမေရိကန်နဲ့နယ်စပ်ကိုပြန်ဖွဲ့မှဖြစ်တယ်လို့82နာရီအတွင်းပိုးမရှိကြောင်းစစ်ဆေးထားတဲ့သူတွေကိုဝင်ခွင့်ပြုမယ်လို့တင်းလာနေကကြေညာပါတယ်စက်တင်ဘာ9ရက်နေ့ကစပြီးတော့ကာကွယ်ဆေးအပြည့်ထိုးထားတဲ့တခြားတိုင်းပြည်ကလူတွေကိုဝင်ခွင့်ပေးမယ်လို့လည်းကနေဒါတာဝန်ရှိသူတွေကပြောပါတယ်2020မတ်လကစပြီးတော့အမေရိကန်နဲ့ကနေဒါနိုင်ငံကြားမလိုအပ်ပဲခီးသွားတာအလုံးသားမြေဖို့သဘောတူထားတာပါတခါအော်စတြေးလျတောင်ပိုင်းပြည်နယ်မှာလည်းပိုကူသူတိ5ဦးတွေ့ရှိခဲ့တာကြောင့်အင်္ဂါနေ့ကစပြီးတော့တပတ်ကြာကန့်သတ်ချက်တွေထုတ်ပြန်လိုက်ပါတယ်Victoria နဲ့ New South Wales ပြည်နယ်တွေမှာလဲကျွန်းလာနောင်ပိုင်းကလေးကကန့်သတ်ချက်တွေထုတ်ပြန်ထားတာဖြစ်ပါတယ် Direct from Washington The Voice
of America The VOA နောက်ဆုံးရရှိထားတဲ့မြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိနဲ့နားလောင်လို့တင်ပြပေးခဲ့ကြတာပါခင်ဗျာ VOA American အထံကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်တော်ရရှိများခင်ဗျာမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတပ်ခွဲအတည်ပြုလူနာ9860ဦးရှိခဲ့ပြီးသေဆုံးသူအရေအတွက်က286ယောက်ရှိတယ်လို့ကျမရင်းနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီည7နာရီသတင်းထဲမှာပဲကိုဗစ်ကူးတဲ့နေရာမှာတုံးတဲ့ Remdesivir ဆေးအလုံးရည်3000အိန္ဒိယကတဆင့်ရောက်လာတဲ့အကြောင်းထည့်သွင်းပြောကြားသွားပါတယ်။ကချင်ပြည်နယ်ကရွှေကူဖားကန့်နဲ့မိုးကောင်းမကွေးတိုင်းကပခုတ်ကူမြိုင်တောင်တွင်းကြီးနတ်မောက်ဆလင်းကြီးစင်ပောင်ဝဲမင်းတုံမင်းလာနဲ့တရဲမြို့နယ်တွေကိုလည်းမနေ့ပြန်မနေ့၄နာရီကစတင်ပြီးမလို့အပ်ဖဲအိမ်အပြင်မထွက်ရ stay at home အမိန့်ထုတ်ပြန်လိုက်တာကြောင့်အခုဆိုရင်နိုင်ငံတော်ဝန်မြို့နယ်ပေါင်း86မြို့နယ်မှာ stay at home အမိန့်နေထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA American အတန်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဦးဆုံးတော့ COVID တိုက်ဖျက်ရေးမှာပါဝင်နေတဲ့ဆရာဝန်တွေဖမ်းဆီးခံရတဲ့သတင်းနဲ့စတင်ပါမယ်ကျမရဲ့ဝန်ထမ်းတွေစိုးရိမ်ကြောင်ကြမှုမရှိဘဲလုပ်ငန်းခွင်ပြန်လည်ဝင်ရောက်ကြပါလို့စစ်ကောင်စီကတိုက်တွန်းနေချိန်မှာပဲရန်ကုန်နဲ့မန္တလေးမြို့တွေကကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့ဆရာဝန်တွေဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မြို့ကဆရာဝန်9ယောက်မန္တလေးမြို့ကဆရာဝန်2ယောက်ဖမ်းဆီးခံခဲ့ရပါတယ်။သူတို့တွေကိုဘယ်မှာဖမ်းဆီးထားတယ်လဲဆိုတာအပအဝင်သူတို့နဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းမသိရသေးတဲ့အတွက်စိုးရိမ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့အလိမ္မာကပြောပြပါမယ်ခင်ဗျာ။
ပြည်ရင်းမှာကိုဗစ်တတိယလိုင်းပြင်းထန်နေချိန်လူနာတွေကိုအိမ်တိုင်ရရောက်ကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့မြောက်ဒဂုံကိုဗစ်ရောဂါကာကွယ်ရေးနဲ့ပြည်သူအကျိုးပြုအဖွဲ့ကဆရာဝန်9ဦးဇူလိုင်လ19ရက်နေ့ကဖမ်းဆီးခံခဲ့ရကြပါတယ်။မနေ့ကမနက်9နာရီဝန်းကျင်မှာအောက်ဆီဂျင်ကျနေတဲ့လူနာကိုလာရောက်ကူတာပေးဖို့ဆက်သွယ်လာပြီးအိမ်နေရာကိုရောက်သွားတဲ့ဆရာဝန်3ဦးကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်။အိမ်အောင်မကြခင်မှာပဲရုံးမှာဂျန်နေခဲ့တဲ့ဆရာဝန်အုပ်ကိုလည်းစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးသွားခဲ့တာပါကိုဗစ်လူနာတွေကိုအွန်လိုင်းကနေကူတာမှုပေးနေတဲ့ဆရာဝန်အုပ်နဲ့မြေပြင်မှာကွင်းစင်းကူတာပေးနေတဲ့ဆရာဝန်3ဦးဖမ်းဆီးခံရတဲ့အပြင်ကိုဗစ်အထောက်အကူပြုပစ္စည်းတွေဖြစ်တဲ့ PPE အောက်ဆီဂျင်အိုးနဲ့ဆေးပုံးတွေကိုပါစစ်ကောင်စီကဖမ်းဆီးသွားပါတယ်သူတို့ရဲ့ရုံးကိုလည်းစစ်ကောင်စီကချိတ်ပိတ်သွားပါတယ်ဖမ်းဆီးခံထားရတဲ့ဆရာဝန်တွေကတော့ဒေါက်တာမင်းကျော်စွာခေါင်ဒေါက်တာကိုကိုဦးဒေါက်တာသူရဒေါက်တာနှင်းဝီချိုနဲ့ဒေါက်တာနှင်းချိုနတ်မောင်တို့ဖြစ်ကြပါတယ်။သူတို့ငါးဦးရဲ့အခြေအနေနဲ့ပတ်သက်ပြီးဘာမှမသိရသေးလို့ဆက်လက်စုံစမ်းနေတယ်လို့အဖွဲ့ခေါင်းဆောင်ကိုချမ်းလေးကပြောပါတယ်
။လက်ရှိကတော့ကျွန်တော်တို့ကွန်တက်လုံးဝမရသေးဘူးမြန်မော။အဲ့ဒါလည်းကျွန်တော်ဒီမှာ live ဆောင်ရမ်းနေပါတယ်။တောင်းရင်သိရတယ်လို့ပေါ့နော်။ဟိုအခြားအစားနဲ့လည်းကျွန်တော်ဆိုင်နေလို့ဖြစ်ပါတယ်။ဘာလို့ဆိုသူတို့ရာဒီ
စစ်ကောင်စီဘက်ကတော့မြောက်ဒဂုံမှာ CDM ဆရာဝန်စေတနာဝန်ထမ်းတွေကိုဖမ်းဆီးထားခြင်းမရှိဘူးလို့သတင်းထုတ်ပြန်ထားပါဗျ။သူတို့ဖမ်းခံရတဲ့ဆိုတဲ့သတင်းကလည်းအမှန်တကယ်ဖြစ်ပွားမှုမရှိခဲ့တဲ့သတင်းလို့ပြောကြားထားပါဗျ။အခုလိုရန်ကုန်မြို့မှာကိုဗစ်လူနာတွေကိုကူတာပေးနေတဲ့ဆရာဝန်တွေဖမ်းဆီးခံထားရတယ်လို့မန္တလေးမြို့မှာလည်းပြီးခဲ့တဲ့သတင်းပတ်အင်္ဂါနဲ့တောက်ကြနေတွေတုန်းကဆရာဝန်2ယောက်ဖမ်းဆီးခံခဲ့ရပါဗျ။ကိုဗစ်လူနာတွေကိုကူတာမှုပေးနေတဲ့ခွဲစိတ်အထူးကူဆရာဝန်ကြီးဒေါက်တာတက်သေးနဲ့ online ကနေစေပညာရုပ်ကိုပြန်လည်မျှဝေတရားပေးနေတယ်ဒေါက်တာကျော်ကျော်တက်တူကိုဖမ်းဆီးခဲ့တာပါဆရာနာသိမ့်ပြီးနောက်ပိုင်းကလေးကပရဟိတာစေယုံဈေးကန်တွေမှာလူနာတွေကိုအခမဲ့ခွဲစိတ်ကူတာပေးနေတယ်ဒေါက်တာတက်သေးကိုဇူလိုင်လ16ရက်ပြီးခဲ့တဲ့တောက်ကြနေ့ကစစ်တပ်ကအကြမ်းဖက်ဖမ်းဆီးသွားခဲ့ပုံကိုသူတို့နဲ့ခင်မရင်းနှီးတဲ့ CDM ဆရာဝန်ကအခုလိုပြောပါတယ
်သူအဖမ်းခံရတဲ့နေ့ပဲညစနေတော့ပါသူအရင် volunteer ဆန်ပေးခဲ့တဲ့ brighter CEO တခုပါအဲဒေါက်တာတက်သေးကိုခေါ်လာပြီးတော့မှသူရဲ့ရစ်စီတွေကတိတ်နေပေါ့နော်စစ်ကောင်စီတက်တီးကအဲ့ဒီမှာဆိုရင်တွေ့လိုက်ရတာဆိုဒေါက်တာတက်သေးကလက်ထိတ်နဲ့ပါလာတယ်ပြီးတော့ဒေါက်တာတက်သေး mask အုပ်ထားတာတော့မှ mask ရဲ့အောက်မှာသွေးစာတွေညီရတယ်ပေါ့နော်မျက်နှာတစ်ခုလုံးနဲ့ဖူးရောက်နေတဲ့ခန္ဓာကိုယ်မှာလည်းတိုင်ရတန်ချက်တွေတွေ့ရတယ်ဆိုပြီးတော့မှအဲ့ဒီကမြန်လိုက်ရတဲ့သူတွေကပြန်ပြောပြတယ
်ဆေးပညာဘာသာရပ်မှာထူးချွန်ပြီးအရေးချင်းရှိတဲ့မန္တလေးဆေးတက္ကသိုလ်ကဒေါက်တာကျော်ကျော်တက်ကိုလည်းဇူလိုင်လ13ရက်ပြီးခဲ့တဲ့အင်္ဂါနေ့ညတကောင်အချိန်မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆက်ပြောပါတယ်ဒီလိုဆရာနာတင်ထားတဲ့ကာလမှာကယောကတတိယလိုင်းတန်ကိုခက်ခက်ခဲခဲရင်ဆိုင်နေရပြီးဒေဆုံနှုံတက်နေတဲ့အချိန်မှာလူနာရီရဲ့အသက်ကိုကယ်တင်ပေးနေတဲ့ကျမ်းမာရေးဝန်ထမ်းတွေကိုအကြမ်းဖက်ချိန်ချောက်တာတွေဖမ်းဆီးခေါ်ဆောင်တာတွေလုပ်နေတဲ့စစ်ကောင်စီရဲ့လုပ်ရအပေါ်မေးခွန်းထုတ်စရာဖြစ်နေပြီလို့ဆရာဝန်အများကပြောနေကြပါတယ်
ဒီလောက်တိုင်းကြီးအတွက်ကိုမိုးလဲနေတဲ့ရေးချီးနေတဲ့အခြေအနေမှာဒီဆရာဝန်တွေကိုဖမ်းဆီးချုပ်နှောင်ပါတယ်ဆိုတာစစ်ကောင်စီကဘာကိုရည်ရွယ်နေတယ်လဲကျွန်တော်တို့ကလေကိုထုတ်ရမယ့်အနေထားဖြစ်ပါတယ
်။ကိုဗစ်ကရောဂါပထမလိုင်းနဲ့ဒုတိယလိုင်းတန်းဖြတ်တန်းစေကပါဝင်ခဲ့ကြတဲ့ကျန်းမာရေးဝန်ထမ်းတွေ၊စေတနာရှင်လှုပ်အားပေးတွေနဲ့အလှရှင်တွေရဲ့အင်အားတိတိတတ်တာယော့နေနေတဲ့အခြေအနေဖြစ်နေပါဗျ။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဖို့ကျန်းမာရေးနဲ့အားကစားဝင်စည်းဌာနကစေတနာဝန်ထမ်းတွေကိုဖိတ်ခေါ်ထားပါဗျ။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကလည်းကုသရေးပိုင်းတာဝန်ထမ်းဆောင်နေတဲ့နိုင်ငံဝန်ထမ်းတွေသာမကအပြင်မှာရှိနေတဲ့ကျွမ်းကျင်တဲ့ဆေးဘက်ပညာရှင်တွေကလည်းအများနဲ့ပတ်သက်တဲ့ကိစ္စဖြစ်လို့အားလုံးပူးပေါင်းဆောင်ရွက်ပေးစီလိုတယ်လို့ပြောကြားထားပါဗျ။ဒီလိုပြောကြားထားချိန်မှာပဲကိုဗစ်လူနာတွေကုသပေးနေတဲ့ဆရာဝန်တွေဖမ်းဆီးခံရတာဖြစ်ပါတယ်ရှင်
။အလိမ္မာပြောပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာချင်းပြည့်နယ်မင်းတပ်မြို့မှာကုလသမဂ္ဂအကူအညီတွေဖြန့်ဝေတဲ့သတင်းကိုတင်ပြပေးသွားမှာပါ။အခုတော့ကိုဗစ်ကြောင့်နယ်မြို့တွေမှာပါအသေးအပြောက်တွေများလာနေတဲ့သတင်းကိုပြောပြချင်ပါတယ်။ကိုဗစ်တတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံကရန်ကုန်အပြင်တခြားမြို့ကြီးတွေမှာလည်းကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူနဲ့ကိုဗစ်သံသယလူနာတွေအများပြားလာနေပါတယ်။မော်လမြိုင်ပသိမ်တောင်ကြီးစတဲ့မြို့တွေမှာကိုဗစ်လက္ခဏာနဲ့သေဆုံးသူနေ့စဉ်20တဲမနည်းရှိနေတယ်လို့မြေပြင်မှာအကူအညီပေးနေကြသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲလူနာတွေအလွန်အမင်းလိုအပ်နေတဲ့အောက်ဆီဂျင်ရှားပါနေတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နန်းလောင်ကပြောပြပါမယ်ခင်ဗျာ။
ရှန်ကုန်မြို့မှာကိုဗစ်အတီးပြူလူနာရီရောကိုဗစ်တန်တဲ့လူနာရီပါသေဆုံးလို့တောင်တွေမှာအလင်းမအောင်မီးတကြိုမပေးနိုင်တဲ့အခြေအနေဖြစ်နေချိန်မှာပဲမြန်မာနိုင်ငံကတခြားမြို့တွေမှာလည်းနေ့စဉ်လူသေဆုံးမှုတွေများပြားနေပါတယ်။မွန်ပြည်နယ်မှာဆိုရင်ကိုဗစ်အတီးပြူနဲ့တန်တဲ့လူနာနေ့စဉ်25ယောက်ထက်မနည်းသေဆုံးနေတယ်လို့ပရဟိတလူမှုအကူအညီပေးသူတို့ကပြောပါတယ်
။အခုဆိုကြိုတာပါဟိုတနေ့တနေ့ဆိုအခု25လောက်ကပုံမှန်လို့ဖြစ်လာတာပေါ့။ညလိုတော့10လောက်ရောက်14လောက်13 15လောက်အခုဆိုလို့ရှိရင်တနေ့တည့်ရောက်ရင်တော့တနေ့25လောက်လောက်ဒီပုံမှန်ဟိုတကြွားတော့เนาะအဲ့လိုမျိုးကြီးဖြစ်နေတာပေါ့
မော်လမြိုင်ဆေးရုံကြီးမှာကုသမှုခံယူနေတဲ့ကိုဗစ်အတီးပြူလူနာ24ဦးနဲ့ရက်ွက်ထဲမှာ2ဦးဇူလိုင်လ19ရက်နေ့မနေ့ကတရက်တည်းတွင်26ဦးထိသေဆုံးတဲ့အကြောင်းဒေသခံလူမှုကဲဆယ်ရေးအဖွဲ့ရဲ့တကြိုပေးနေတဲ့အစီရင်အရာသိရပါတယ်ကျမရဲ့ဝန်ကြီးဌာနရဲ့ဇူလိုင်လ19ရက်စီရင်အရာမွန်ပြည်နယ်မှာကိုဗစ်အတီးပြူလူနာ188ဦးရှိပါတယ်မော်လမြိုင်မြို့မှာဆိုရင်တမြို့လုံးနေပါကိုဗစ်90နဲ့ပုံရတယ်လို့ပရဟိတလူမှုအကူအညီပေးသူတို့ကဆက်ပြောပါတယ်
။အခုကတမြို့လုံးအနှံ့အနေထားပါခင်ဗျ။အိမ်တိုင်းအိမ်တိုင်းမှာကြည်မိသားစုမိသားစုတိုင်းမှာအနည်းဆုံးတော့တယောက်နှစ်ယောက်လောက်တော့ဖြစ်နေကြတာရောလက်မစစ်တာနဲ့လက်မကုတာနဲ့ဆေးရုံမတက်တာပါရှိနေ။အကောလုံးကြီးကအခုကျွန်တော်တို့တိသလောက်ဆိုလို့ရှိရင်တော့အလုံးကြီးကတမြို့လုံးနေပါလောက်ဖြစ်နေ90နဲ့ဆိုတော့ဘာကြောင့်လဲဆိုတော့ကျွန်တော်တို့လည်းပြောလို့မတက်တော့ဘူး။ဦးစက်မှုနှုံကဒီစီရင်စရာအရသလိုရှိရင်တော့လက်စစ်တဲ့ဖေးအောင်တက်တဲ့လူလာပါတို့ကရှိမှာလေဒါပဲအပြင်မှာအဲ့လိုမစစ်လမ်းမစစ်ပင်နဲ့ကူးဆက်နေတဲ့အကြီးအတွက်တွေလည်းအများကြီးပဲပုံမှန်လည်းပြောကြတယ်မြို့တစ်မြို့ရဲ့90ရာခိုင်နှုန်းတော့ဒီကိုကူးဆက်တဲ့အနေသားဖြစ်နေတာပေါ့နော
် ARD တိုင်းပသိမ်မြို့နယ်ထဲမှာလဲဇူလိုင်လ10ရက်ကနေ19ရက်နေ့အထိတည်ဆုံးသူစုစုပေါင်း400ဝန်းကျင်ရှိနေတယ်လို့ဒေသခံပရဟိတအသင်းတွေရဲ့အစည်းအရာသိရပါတယ်ကျန်းမာရေးဌာနရဲ့ဇူလိုင်လ19ရက်နေ့အစည်းအမအိုးကကိုဗစ်အတီးပြူလူနာ39ဦးထိရှိနေပါတယ်အခုလိုကူးစက်မှုမြင့်တက်လာရတာဟာကိုဗစ်လူနာတွေနဲ့ထိတွေ့သူတွေမထိန်ချုပ်နေတာကြောင့်ကူးစက်မှုနဲ့သေဆုံးသူပုံမြင့်တက်လာရတာလို့ပသိမ်မြို့ကကိုရိုင်းကိုဗစ်လူနာပြုစုနေသူတို့ကပြောပါတယ် COVID Luna Piusu Song Shang Nedu Kudangale, Oxygen, Lip Chinaibo, Laila, Shapu, Dancing Niare, Chenego, Pinirava.
Yazu, what up, they found a Lunazu, a Livon Domar, Ama Veson Yarekama, Sayon Sagan, Tale, Gua, Oxygen, Go Onego, Lalu, Ma, Lu, Left Hammer, so that she knew Pinir, and Yazu, Ama Ven, Lucicu, never saw that in the Arakama. And you know, my Soya Tamaro, you know, the contact was and is when the quarantine sent out through a digger tabby or general Gwenda Chadeli. Ahujaro, oh, Lutheran Elector, the Luna Shinikuraya, Ama Luna, the Elshi, we saw in Chisa de Luna, the Aya Luna, the Oxygen, Lurema dancing near it. Oxygen dancing at Luna Shin Romana, Pisa di Valley, Alu, Aluani Madison, the Armitala, the same as my hope.
Champion, down in Myoma, they are adding a deep luna, they are lazen a yaw shirelo, Myoma, Ocho Yemu, Uchi, Danlega, Piovale, Gobi Yoga, Bo, Shimishi, a cantanera, Sipe Nami, the gay, Tidi, Yaw Sipe Namesuin, Ditamaka, Sampatan, Dunane, Lule, Piovale.
Maniaro, Tayan, and Lizan, Yaw Chetware, General Tom Givani. Who sent the moon, no Punyan, and Dano, Genoa, a cantanera, Sipi Yara, Litigana. ที่เอาซิเมนต์เนาะดีแต่แล้วมาเข้าผิดพอนั่นเนาะทีนี้ส่วนจนเราดีไปสิบ้านยากกว่าตัวมาส่วนอ่ะแต่คนละเสียจ่อพวารีว่าส่งนวลอะไรสิเดียวตัวยุคที่ออกซิเจนจะมีส่งแล้วจนเราไปเอียนเราโพสต์เองหมดเลยไอ้อันนี้แสดงเองนี่มาคือที่สมุทรสีลาเราจนเราเลยไปวิสุยงานเราตอนนี้มีมากกว่าสิบ้านในเนี่ยนี่คือชีวะเลยโมกุวิปัตนาควอนตินเซนามาอาคาเมสิบ้านเลย
ชั้นพี่เนี่ยสุยายงเฮามาโรแต่ยากกว่าจะต้องนั่งท้องน้องอาการเจ็บเงยอยู่บิดอสิเป็นในบาร์เลยที่เนี่ยยาสลบมาเลยรู้เหตุการณ์ในสิเป็นในเนื้อเปล่าบาร์เลยโควิดก็ยากกว่ากูเสียเต็มสองดูส่วนจะกังลาออมยานในใจมาอาณาจักรอุชุนในเรื่องสิ่งสิ่งเนี่ยยากกว่ากูจะเที่ยวเยี่ยมงูที่ได้ยามมาลงในมือโลและด้วยกูยินในจัตุริกาทับยานในจาร์เลย
สิ่งเหล่านี้จะมีมาคุณธรรมกับคุณยี่ดีพี่ชายวิปินี่เรื่องที่เรื่องของพี่พี่บ้างไหมชิมพี่เนี่ยมันจะมีบอกว่าสิบเอ็ดดูข้าเดรีด้วยคุณธรรมกับดูข้าเดมีอาศัยยามฮามินิโยยูเอ็นเอซีอาก็ทับปั้นไปเรื่อยๆที่กันได้สัตว์เดินพี่ชายวิปินี่เลยมันจะมีบอกว่าดูข้าเดสิกามาคุณลุงนี่จะดูเรื่องคุณยี่ยาจะไปไหมเนี่ยพี่ตัวเรื่องดูข้าเดรีมีอุปยินเจียวเรื่องมาคุณลุงนี่จะเรื่องดูข้าเดรีรู้คุณยี่มียาจะว่าบุที่จะอุปยินส่งยังงงอะไ
ကာကွယ်တားဆီးရေးပစ္စည်းတွေနဲ့အသုံးဆောင်ပစ္စည်းတွေကိုချင်းပြည်နယ်မင်းတပ်မျိုးပေါ်ကစစ်ဘေးဒုက္ခသည်တွေကိုဒီကနေ့ဇူလိုင်လ20ရက်မှာစတင်ပေးဝေခဲ့ပါတယ်။မျိုးပေါ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေအပြင်အပြစ်အခက်ရထားချိန်နေရက်ကိုပြန်သွားတဲ့စစ်ဘေးဒုက္ခသည်တွေကိုပါအကူအညီပေးဖို့ UNHCR ကအစပိုင်းမှာစီစဉ်ခဲ့ပေမဲ့ဒေသခံအာဏာပိုင်တွေရဲ့ခွင့်ပြုချက်မရတာကြောင့်စခန်းမှာခိုးလုံနေကြတဲ့ဒုက္ခသည်တွေကိုပဲအကူအညီပေးနိုင်ခဲ့တယ်လို့မင်းတပ်မျိုးဒုက္ခသည်စခန်းကဆရာတော်တပါးကအခုလိုပြောပါတယ်
။မြောက်ပေါ်ရောမြောက်ပြင်မှာရှိတဲ့လူတွေကိုဒီကစခန်းမှာရှိတဲ့လူတွေတော့ဒီမှာဒီချင်းလေးစစ်တပ်ရှိတယ်။တော်တော်များများလည်းဒီတောင်ချီပုဂ္ဂိုလ်များရဲ့ခွင့်ပြုချက်၊ဒီချုံရဲ့ခွင့်ပြုချက်မရှိတဲ့တဲ့ကြောင့်မတော်နိုင်တဲ့အခြေအနေကတော့ဒီသဘောတော့ရှိတယ်။ဒါမျိုးတိတိကျကျတော့မတည်ရတဲ့သဘောကတော့ရှိတယ်။
COVID-19 ကာကွယ်ရေးအတွက်တကိုယ်ရေသုံးအကာအကွယ်ပစ္စည်းကိရိယာတွေအပါအဝင်စားစရာမဟုတ်တဲ့ပစ္စည်းတွေတဲကတာပေါ်လင်စားတွေခြင်တောင်ဖြာဆောင်တွေနဲ့မိဖို့ကြောင့်သုံးပစ္စည်းတွေနေအောင်ကြီးစွမ်းအင်သုံးမီးအိမ်တွေကိုကူညီထောက်ပံ့ဖြန့်ဖြူးသွားမယ်အကြောင်း UNHCR ကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။အိမ်ဆောင်စု1000လူဦးရေ9000အထိအကူအညီပေးနိုင်မယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုလဇူလိုင်လပထမအပတ်တုန်းကလည်းမြန်မာနိုင်ငံကြက်ချိန်ဤအသင်းကဒုက္ခသည်တွေအတွက်အသုံးဆောင်ပစ္စည်းတချို့ကိုကူညီထောက်ပံ့ခဲ့ပါတယ်။အဲဒီတုန်းကလည်းမြို့ပြင်မှာခိုလုံနေကြတဲ့ဒုက္ခသည်တွေအတွက်ကူညီထောက်ပံ့ရင်ပစ္စည်းတွေပေးဖို့ကြက်ချိန်ဤအသင်းကစူးစမ်းခဲ့ပေမဲ့လည်းစေကောင်စီဘက်ကလုံခြုံရေးအခြေအနေကြောင့်တားမြစ်ခဲ့တယ်လို့ဒုက္ခသည်စခန်းကတာဝန်ရှိသူတွေကပြောပါတယ်။မင်းတပ်မြို့ပေါ်မှာပြည်တွင်းဒုက္ခသည် IDB စခန်း10ခုဖွင့်လှစ်ထားပြီးတော့အိမ်ထောင်စု1000နီးပါးလာရောက်ခိုလုံခဲ့ကြပါတယ်။ချင်းပြည်ကာကွယ်ရေးအဖွဲ့ CDF နဲ့စစ်ကောင်စီတို့နှစ်ဖက်အပြစ်ရက်ပြီးတဲ့နောက်ပိုင်းတချို့ကမိမိနေရရှိရာကိုလောလောဆယ်ပြန်သွားကြတဲ့အတွက်မြို့ပေါ်စခန်းတွေမှာအိမ်ထောင်စု900နီးပါးသာကျန်ပါတော့တယ်။မင်းတပ်မြို့ပြင်မှာပုံအောင်ခိုလုံနေကြတဲ့ဒုက္ခသည်တောင်းကနန်းလောက်ရှိနေပြီးသူတို့အတွက်အကူအညီအလွန်အမင်းလိုအပ်နေတာပါ။ဒါနဲ့ပတ်သက်လို့မင်းတပ်မြို့ကဖာသာတဦးကစိတ်မကောင်းကြောင့်အခုလိုပြောပါတယ်
။ဒီအကူအညီပါဘာလို့ဖြစ်ချင်ပေးနိုင်တဲ့ဒီလိုအကူအညီသူတို့ပေးခဲ့မယ်။နော်အကူအညီပေးတာကိုလည်းစစ်ကောင်စီကနည်းနည်းလေး to quenju me, so can I say, at what you can, so in our general, when the arm about. Cabinet, the Atuji, Chiwarima, Neson, Najarima, Duka, Yong, the Chi, Agunia, Mayong, Nigeria, or General, you don't me up, or when anybody.
Mindam Yogo, Kunibo, Taubai, Bissiweha, Manega, Zolila, Sakoya Nega, Mindam Yobo, Yoshi, Labida now. Akulo Satin Pianwin Bini Dava. Minda Nubima, she needed, Tauna Chida, Doka de Rihale, Gula the Makaya, Kuni, Yanaimo, Miolini Javare, Yamanangama, Kove, Kayoga, Kusa, Pianamu, Soyazia, Kauni, Jim Habe, Gula the Makaga, Kove, Tencho Ye, do a low a day, Oxygen at the Chapi Sikriari, Yashi, do a Chosa Bini, Elule, Gula the Makaga, Jinaja, Topian Tavare, Kamia.
ကိုညဉ့်ညံပြောပြပေးခဲ့တာပါခင်ဗျာမကြခင်မှာအနယ်ဒီဖို့လုံမှုဆောင်အဖွဲ့ဝင်ဦးညာဝင်ကိုဗစ်နဲ့ကွယ်လွန်သွားတဲ့တဲ့တင်ကိုပြောပြပြပါမယ်အခုတော့ရခိုင်ပြည်နယ်အတွင်းအေးအဖွဲ့ကစတေးအက်ဟ ோம் အမိန့်ကျင်ညာလိုက်တဲ့တဲ့တင်ကိုပြောပြပါမယ်ကိုဗစ်ကူးစက်သူတေဆုံးသူတွေဒိုးလာနေတဲ့ရခိုင်ပြည်နယ်တစ်ခုလုံးမှာကိုဗစ်ကရောဂါကာကွယ်ထိန်းချုပ်နိုင်ဖို့ဒီနေ့ stay at home အမေမထုတ်ပြန်ချိန်မှာအေးအေးအဖွဲကဘာကြောင့်ထုတ်ပြန်ရတာပါလဲဒေတာကနေဘက်ကရောဒါကိုဘယ်လောက်လိုက်နာကြမလဲဆိုတာရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြပါမယ်ခင်ဗျာ
ရခိုင်ပြည်နယ်မှာကိုဗစ်ရောဂါကိုတိတိယောက်ကြိုတင်ကာကွယ်တဲ့အနေနဲ့မဖြစ်မနေလိုက်နိုင်ဘူးဆိုပြီးတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်အေးအေးအဖွဲကစီကန်းချက်တွေကိုဒီကနေ့ဇူလိုင်လ20ရက်နေ့မှာထုတ်ပြန်ပါတယ်ဤအဖွဲ့အုပ်ချုပ်ရေးပိုင်းနဲ့ဆိုင်တဲ့ ULA ရဲ့ထုတ်ပြန်ချက်မှာလိုက်နာရမယ့်အချက်ပေါင်း20ကျော်ပါဝင်ပြီးတော့အဓိကအချက်ကရခိုင်ပြည်နယ်လုံးဒီကနေ့ကစတင်ပြီးတော့သတင်းနှစ်ပတ်ကြာ stay at home နေထိုင်ကြဖို့ပြောထားပါတယ်။မလိုက်နိုင်ရင်အရေးယူမယ်လို့လည်းထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။လက်ရှိအချိန်မှာရခိုင်ပြည်သူတွေအနေနဲ့ COVID စီကံချက်တွေကိုလိုက်နာတာအားနည်းသလို COVID ကူးစက်မှုတွေကိုတားဆီးနိုင်မှုအတွက်ဒီထုတ်ပြန်ချက်ကိုထုတ်ပြန်ရတာဖြစ်တယ်လို့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကပြောဝင်ရခိုင်သူခါကပြောပါတယ်။
နော်ကျွန်တော်တို့အလုံးဒီစီကံရှိရှိအတိတ်ရအပြင်းနဲ့နေပြီးတော့မှနော်စီစီလုံးလုံးညီညာညာနဲ့ကျွန်တော်တို့ဒီဟိုအလုံးပူပေါင်းပါဝင်လိုက်နာလှုပ်ဆောင်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိုဗစ်တတိယဆိုင်းကိုကျွန်တော်တို့ဒီဟိုဖျက်ကျုံနိုင်မှာဖြစ်ပါတယ
်ရခိုင်ပြည်သူတွေအနေနဲ့အိမ်ထဲကအိမ်ပြင်မထွက်ဖို့ကျွမ်းမရေးဌာနကသတ်မှတ်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့တရွာနဲ့တရွာခီးသွားခွင့်မပေးဖို့နဲ့အခြေခံစားသောက်ကုန်တွေကိုဈေးတင်မရောကြဖို့လည်းအေအဖွဲ့ရဲ့ထုတ်ပြန်ချက်တွေမှာပါဝင်တာပါဒီကနေ့ထုတ်ပြန်တဲ့စီကံချက်တွေကိုမလိုက်နာဘူးဆိုရင်သက်ဆိုင်ရာ ULA ဒီတန်တရာအုပ်ချုပ်ရေးအဖွဲ့ကလိုအပ်တယ်လို့အရေးယူသွားမှာဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ကပြောဝင်ရခိုင်သူကကဆက်ပြောပါတယ်
။နော်ဒီစီကံချက်တွေကိုလိုက်နာလှုပ်ဆောင်လာအောင်ကျွန်တော်တို့ဒီ ULA ရဲ့ဒီတန်တရာအုပ်ချုပ်ရေးအဖွဲ့တွေကနော်တင့်တူတဲ့ဒီပညာပေးအပြစ်ပေးနီလန်းတွေအလုံးကိုအသုံးပြုတော့မှကျွန်တော်တို့လိုအပ်တယ်လို့ဟိုကြီးကြပ်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာစစ်တပ်နဲ့အေအေကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့2020ခုနှစ်စက်တင်ဘာလအကုန်ပိုင်းလောက်ကတည်းကတိုက်ပွဲတွေရပ်တန့်နေခဲ့ပါတယ်။လက်နက်ကိုင်အေအေအဖွဲ့ကတော့ကျေးလက်ဒေသတွေမှာ ULA ဒီတန်တရာအုပ်ချုပ်ရေးဆိုပြီးတော့အဖွဲ့တွေဖွဲ့စည်းကပြည်သူတွေရဲ့အခက်အခဲတချို့ကိုပြေရှင်းပေးနေတာတွေရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်ရဲ့အနောက်ပိုင်းတိုင်းစစ်နာရုပ်တီရှိရာအမ်းမြို့နယ်ထဲမှာတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေ90ခန်းလောက်ထိအုပ်ချုပ်ရေးပိုင်းတွေမှာလှုပ်ဆောင်နေပြီးပြည်သူတွေဘက်ကလည်းယုံကြည်အားကိုးနေကြတယ်လို့အန်တီသကန်တက်ကြွလို့ရှာသူတို့ဖြစ်တဲ့ကိုမျိုးလင်ကပြောပါတယ
်အမုံစေမုံလောက်ဖြစ်တဲ့နေရာမှာကိုမုံလောက်ကရခိုင်တပ်တွေတရားစီရင်ရေးအောက်ကိုရောက်တော့တာရှိတယ်ဘောနော်ဒါတွေကတော့ကိုစီရခိုင်လုံးလောက်အမျိုးနေတော့မှာရခိုင်တပ်တော်ကလွန်မိုးပြီးတော့ရခိုင်တပ်တော်ရဲ့ဒီမှန်ခန့်ခွဲမှုအောက်မှာရခိုင်ပြည်သူတွေရှိနေတယ
်အခုလိုထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးမေးမြန်းမှုရခိုင်ပြည်နယ်ကောင်စီပြောခွင့်ရသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ရခိုင်ပြည်နယ်အတွင်းမှာမနေ့ကဒီ COVID ကူးစက်ခံရသူ1500ကျော်ရှိနေပြီးသေဆုံးသူ50ကျော်တိရှိတယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနရဲ့စာရင်းမှာဖော်ပြထားပါတယ
်။ကိုအောင်မြတ်သူပြောပြပေးခဲ့တာပါခင်ဗျာ။ VOA American တန်ခါနဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့စစ်ကောင်စီကဖမ်းဆီးထားတဲ့ NLD ဖိုလ်အလို့မှုဆောင်အဖွဲ့ဝင်ဦးညာဝင်းကွဲလွန်သွားတဲ့တဲ့ရင်ကိုပြောပြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှူးအဖွဲ့ဝင်ဦးညာဝင်းဟာကိုဗစ် -19 ရောဂါနဲ့ဒီကနေ့မနေ့ပိုင်းကကွယ်လွန်သွားပြီဖြစ်ပါတယ်။ပါတီရဲ့ဥပဒေအထောက်အကူပြုအဖွဲ့ဝင်တာဝန်အပါအဝင် NLD စတင်တည်ထောင်ကြတဲ့ကပါတီရဲ့ဦးဆောင်မှုအခမ်းအနားအသီးသီးမှာနှစ်ပေါင်းများစွာတာဝန်ယူခဲ့တဲ့ဦးညာဝင်းကွယ်လွန်သွားတဲ့အကြောင်းကိုတော့မဆုမြတ်မုံကပြောပြပေးပါမယ်ခင်ဗျာ။
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညာဝင်ဟာဒီနေ့ဇူလိုင်လ20ရက်နေ့မှာရန်ကုန်ပြည်သူ့စေယုံကြီးမှာကွယ်လွန်သွားပါတယ်။နေ့မနေ့9:10မိနစ်ကအသက်86နှစ်အရွယ်ဦးညာဝင်ဆုံးပါသွားတာနဲ့ပတ်သက်လို့သူ့ရဲ့အကျိုးဆောင်ရှေ့နေဒေါ်ဆန်းမာလာညွန့်က VOA မြန်မာပိုင်းကိုအခုလိုအတည်ပြုပြောခဲ့ပါတယ်
။မနေ့ကဒီအားတောင်းပြီးတမားလို့ကြည့်ရတာဒီစားပြီးတော့ကြိုက်တဲ့အားတွေပေါ့နော်။ဆောင်းနေအဲ့ဒီမှာတော့လည်းသိကြအောင်တော့ကြပါသေးတယ်။မင်းကလည်းအဲ့လိုမျိုးပဲဟိုတရားပြည့်စင်တော့အသာသာမှရမယ်တို့ပြောတယ်။အဲ့ဒီဒီမနေ့ကတော့တောင်းတဲ့သူလေးကနေတော့အဲ့မနေ့လေးနိုင်လောက်တရားတတိမရှိတော့လို့ပြော။အမှခုနှစ်နိုင်ပြန်တော့တခါဗီဒီယိုကောကြည့်တယ်အဲ့တော့ကြာနေအသက်ရှူနေတဲ့မောလေး။နိုင်တန်ကတခါပြန်ကြည့်ရတာကတော့အောက်ကြီးကလုံးဝမရှိတော့ဘူးအသက်ရှူနေတယ်။အဲ့ဒီမှာခဏကြီးချိုးပြီးပြန်သွားလာတော့ဆရာတုံးနေ။အဲ့ဒါကတော့ဆရာသားမရမှာသားမအဲ့ဒါသားမလူတမလူကပြောနေသေးတာသူအောက်ဒီဂျင်နီကိုဆွဲဖြုတ်တယ်ဒါပေမဲ့ဆရာမရဘူးတော့ဆရာအားကြီးမှဖြစ်မှာလားအဲ့ကလေးတို့ဆရာလို့ရတယ်တမျိုးပြီးတမျိုးအမားလူကကြီးတိုက်မှာသူတွေးသေးတယ်ကလေးက
NLD ရဲ့ဗဟိုပြန်ကြားရေးကော်မတီဥက္ကဋ္ဌလည်းဖြစ်ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်လည်းဖြစ်တဲ့ဦးညာဝင်းကိုစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဖမ်းဆီးခဲ့ပြီးအင်းစိန်ထောင်မှာအကျဉ်းချထားခဲ့ပါတယ်။အင်းစိန်ထောင်ထဲမှာကိုဗစ်ကပ်ရောဂါကူးစက်ခံရတဲ့အတွက်ရန်ကုန်ပြည်သူ့စေယုံကြီးအထူးချမှတ်ဆောင်မှာလွန်ခဲ့တဲ့10ရက်လောက်ကပြောင်းရွှေ့ကုသမှုခံယူနေရင်းကကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးညာဝင်းဟာရန်ကုန်တက္ကသိုလ်ကနေ LLB ဘွဲ့ရရှိခဲ့ပြီးတဲ့နောက်1980ကနေ1983ခုနှစ်အထိဥပဒေဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။1988ခုနှစ်အထိဥပဒေဝန်ထမ်းအဆင့်တတာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းမှာတရားရုံးချုပ်ရှေ့နေဖြစ်လာခဲ့ပါတယ်။1990ပြည့်နှစ်ရွေးကောက်ပွဲမှာပေါင်မျိုးနယ်မဲဆန္ဒနယ်အမှတ်1ကိုစားပြုကိုစလဲအဖြစ်အနိုင်ရရှိခဲ့ပါတယ်။ဦးညာဝင်းဟာ NLD ဗဟိုဥပဒေအထောက်အကူပြုအဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။အရင်နဝတစစ်အစိုးရလက်ထက်ဒေါအောင်ဆန်းစုကြည်နှင့်အကြေချုပ်ကြနေစဉ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှေ့နေတယောက်လည်းဖြစ်ပါတယ်။ဦးညဝင်းဟာ NLD ပါတီပြောခွင့်ရအဖြစ်နှစ်ပေါင်းများစွာတာဝန်ယူခဲ့သူလည်းဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းရွေးကောက်ခံ NLD ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုထောက်ခံကြောင်းထုတ်ပြန်တဲ့ NLD ပါတီကြီးညာချက်နဲ့ပတ်သက်ပြီးနိုင်ငံတော်တည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေနဲ့တရားစွဲဖမ်းဆီးခံထားရစဉ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဥညာဝင်ကွယ်လွန်တဲ့တရင်အတွက်ဝန်ထမ်းကြောင့်ထုတ်ပြန်နေကြတာမှာရှန်တိုင်းရင်သားမြဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကလည်း NLD ဗဟိုအလုံးမှုဆောင်ကော်မတီအတွင်းရေးမှုအဖွဲ့ဝင်ဗဟိုပြန်ကြားရေးကော်မတီဥက္ကဋ္ဌဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဥက္ကဋ္ဌဦးညံဝင်းကွယ်လွန်တဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတက်ဆိုင်ရာမိသားစုဝင်တို့နဲ့ထပ်တူဝန်ထမ်းချောင်းထုတ်ပြန်ထားပါတယ်
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်ထောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ဆရာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်နဲ့စပါမယ်အမေရိကန်ပြည်ထောင်စုဒေသတချို့မှာကိုဗစ်ကရောဂါကူးစက်မှုများပြားလာတာကြောင့်ကိုဗစ်ကာကွယ်ဆေးထိုးပြီးရင်တောင်မှဈေးဝယ်တာကုန်တိုက်ကိုသွားလာတာမျိုးအဆောက်အုံတွင်သွားရမှာနှာခေါင်းစည်းတက်ကြဖို့အုပ်ချုပ်ရေးအာဏာပိုင်တွေကတိုက်တွန်းထားပါတယ်။သမ္မတဂျိုးဘိုင်ဒန်အစိုးရကလည်းကာကွယ်ဆေးနဲ့ပတ်သက်ပြီးသတင်းမားတွေလူမှုကွန်ရက်မီဒီယာတွေမှာပြနေတာနဲ့ပတ်သက်ပြီးတော့ထောက်ပြနေတာပါ။အခုလိုသတင်းမားတွေကြောင့်လည်းတချို့တွေကကာကွယ်ဆေးထိုးဖို့မိုးမယဲဖြစ်နေကြပါတယ်။မီရှယ်ကွင်းပြပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
American တော်တော်များများက COVID ကာကွယ်ဆေးထိုးပြီးကြပေမဲ့အခုအခါမှာ coronavirus delta မျိုးကွဲနဲ့တချို့ဒေသတွေမှာကာကွယ်ဆေးသိမ်းမထိုးကြတာကြောင့်အခုအခါမှာကူးစက်မှုနှုန်းများလာပါတယ်။ California ပြည်နယ်မှာ COVID ကူးစက်မှုတားဆီးထိန်းချုပ်ထားတဲ့ကန့်သတ်မှုတွေကိုဇွန်လလယ်မှာဖယ်ရှားပေးခဲ့ပေမဲ့အခုအခါမှာတော့ Los Angeles လို့တချို့နေရာတွေမှာကာကွယ်ဆေးထိုးထားသူတွေလည်းအဆောက်အဦအတွင်းဈေးဝယ်တာမျိုးမှာနှကောင်းစည်းတက်ကြဖို့ညွှန်ကြားထားပါတယ်။ Los Angeles KI အုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌ Hilda Soliska
I'm not pleased that we have to go back to using
နှကောင်းစည်းပြန်တက်ကြဖို့စီကံချမှတ်တာနဲ့ပတ်သက်ပြီးတော့တိတ်သဘောမကျပေမဲ့ဘာမှမလုပ်တာတဲ့ဆိုင်ရင်အဲ့ဒီစီကံကလူတွေရဲ့အသက်ကိုကယ်တင်နိုင်မှာလိမ့်မယ်ဒါဟာအရေးကြီးဆုံးကိစ္စပါလို့ပြောထားတာပါ Delta virus မျိုးကွဲတဲ့ဟာကာကွယ်ဆေးထိုးပြီးတဲ့သူတွေမှာလည်းကူးစက်နေတာကိုတွေ့ရပါတယ်အသက်70နှစ်အထက်ကာကွယ်ဆေးထိုးပြီးသူ86ရာခိုင်နှုန်းလောက်နေထိုင်ကြတဲ့ San Francisco မှာဆိုရင်လဲဇူလိုင်9ရက်သတင်းပတ်ကုန်မှာကူးစက်မှု၄ဆလောက်တိုးလာတယ်လို့ San Francisco Chronicle သတင်းစာမှာရေးသားထားပါတယ်။ဒါပေမဲ့လည်းကိုဗစ်ကရောဂါကြောင့်ဆေးရုံတက်ရသူအလုံးနီးပါးဟာကာကွယ်ဆေးမထိုးရသေးတဲ့သူတွေဖြစ်ပါတယ်။ American လူမှုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲဒေါက်တာ Vivek Mathi က
I'm worried that what we're starting to see increasingly in states like Arkansas,
Missouri, Nevada, Louisiana နဲ့ကျွန်တော်ရဲ့ပြည်နယ် Florida မှာဆိုရင်ကူးစက်မှုတိုးလာတာကိုတွေ့ရတာကြောင့်ဆိုရင်ပါတယ်ကာကွယ်ဆေးထိုးမထားသူတွေကြားကူးစက်မှုများလာတာပါအဲ့ဒီသူတွေကာကွယ်ဆေးထိုးလာကြဖို့မဆောင်ရွက်ရင်တော့ကူးစက်မှုတွေကိုဆက်ပြီးတော့တွေ့နေရမှာပါလို့သူကပြောသွားပါတယ်ဘိုင်ဒန်ဆိုရကလည်းလူမှုကွန်ရက်မီဒီယာတွေအနေနဲ့ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းမှားတွေပြန့်နေတာကိုထိန်းချုပ်ဖို့တာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ် Facebook ကတော့ကိုဗစ်နဲ့ပတ်သက်တဲ့သတင်းမှား18တန်းကျော်လောက်ကိုဖယ်ရှားခဲ့ပြီးတော့ဆက်လက်လဲဆောင်ရွက်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းကရောကတိုက်ပွဲဖို့ကတော့အားလုံးမှာတာဝန်ရှိကြောင်းသူတို့ကပြောပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တည်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ခုဆက်ပြီးတော့အင်္ဂါညစကားဝိုင်းအစီအစဉ်ကိုတင်ပြပေးပါဦးမယ်။ UK နိုင်ငံ Sheffield မြို့မှာနေထိုင်တဲ့အသက်68နှစ်အရွယ်နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်သူဦးခွန်ဆိုင်ဟာပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာပြည်အတွက်ရမုံငွေရှာတဲ့အနေနဲ့လေဒီခုံကစားနဲ့အမြင့်ပေ13,000ကနေလေဒီခုံခဲ့ပါတယ်။ဒီအသက်အရွယ်မှာဒီလိုအန္တရာယ်ကြီးတဲ့လေဒီကုံကစားနဲ့ရမုံငွေရှာဖို့ဆုံးဖြတ်ခဲ့တဲ့အဓိကစေစော်မှုသူ့ရဲ့ခံစားချက်အတွေ့အကြုံစတာတွေကိုခုကြော်ကြော်သိငါဆက်သွယ်မေးမြန်းထားပါရခင်ဗျာ
။ဥက္ကဆိုင် VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ဥက္ကဆိုင်ကပြီးခဲ့တဲ့ရက်ပိုင်းကပဲဒီအသက်68နှစ်အရွယ်မှာနော်ဘိုးအမြင့်ပေ13,000ကနေပြီးတော့လေဒီနဲ့အောင်အောင်မြင်းမြင်းခုံချနိုင်ခဲ့တယ်ခုံဆင်းနိုင်ခဲ့လေဒီဆင်းနိုင်ခဲ့တယ်ပေါ့နော်အဲ့ဒီအတွက် congratulation ပါခင်ဗျာဒါကိုအရင်ဆုံးပြောပြရစီ
ဟုတ်ကဲ့ကျေးဇူးတင်ပ
ါဆိုတော့ now ကျွန်တော်ပထမဆုံးသိကျင်တဲ့အခါကအရင်သိကျင်တဲ့မိကုံကအခုလေဒီနဲ့ခုံဆင်းလာပြီးတော့ဟလာမြေပြင်ကိုရောက်တဲ့အချိန်မှာစိတ်ထဲဘယ်လိုခံစားရလဲ
ကျွန်တော်တော်တော်ပျော်ရတယ်ဘာကြောင့်လဲဆိုတော့ဟိုဒါကဟိုချောချောချီဖြစ်ပါမလားဆိုတဲ့စိတ်ကကျွန်တော်စမှာရှိတာပေါ့နော်အဲအဲ့ဒါကဟိုဒီအစပြီးတော့လုပ်နေတာဒီကိစ္စဟာ risky sport ဆိုပြီးသူတို့ပြောထားတာဟုတ်အဲ့တော့သူတို့ဘက်ကတော့ cover ယူပြီးတော့ risk အလုံးကကိုယ့်ဘောမှာပဲပို့တည်တာပေါ့နော
်
ဒီနေရာမှာတစ်ခုဖြစ်သွားရင်ကိုယ့်တာဝန်ကိုယ်ယူပါမယ်ဆိုတဲ့သဘောမျိုးပေါ့နော်အဲ့တော့ဒါကိုဟိုကတိတိနဲ့ခေါက်ချလိုက်တော့ပေါ့နော
်
ဟုတ်ကဲ့အဲ့ကအောက်မှာအဲ့လိုချောချောချီနဲ့ဆင်းသွားတဲ့အခါကျတော့တော်တော်ပြောတယ်။ဘာကြောင့်လဲဆိုတော့ကိုဒီ chicken နဲ့ mix ဖြေရလဲစိုးရင်ကြတာပေါ့နော
်။ဟုတ်ပါဘူး။
အဲ့တော့အဲစိုးရင်တဲ့ခါကျတော့ကိုမိသားစုနဲ့စိုးရင်ကြတော့သူတို့စိတ်ထဲမှာတခုခုကြည့်ရတော့မှာပေါ့။အဲ့ဒါလည်းဖြစ်ချင်ပေါ့နော်။ဟု
တ်ပါဘ
ူး။တစ်ဖက်ကလည်းကိုလှုပ်ချင်တာကိုကိုအောင်မြင်လှုပ်ချင်တယ်။ဆိုတော့ဟိုနှစ်ဖက်စလုံးအတွက်ပေါ့လေ။ဟိုအဖြေကောင်းတက်သွားတော့အဲ့ဒါဝန်တာတာပေါ့နော
်။ပေါ်ပြီးတော့စိတ်ထဲမှာပါ။အပျော်စိတ်ကဝင်သွားမှာပေါ့နော်။ဆိုတော့ဘလူပဲဖြစ်ဖြစ်ဟဲ့လားဘလူပဲဟိုအန်ဒီယံမကြအောင်အကာအကွယ်တွေလှုပ်ထားသည့်ဖြစ်စေရှိစီစဉ်ထားသည့်ဖြစ်စေဒါကဟဲ့လားအတိန်အဆောင်အလွဲအချော်ဖြစ်နိုင်တယ်ပြောရရင်တော့အသံတွေရှိနိုင်တဲ့စွန်စားနည်းတစ်ခုလိုပဲကျွန်တော်တို့အဲ့လိုပဲနားလဲပါတယ်ဒီဥစားဟုတ်နောက်တစ်ခုကဒါက
ဘယ်လို
မှတော့ကဒါမြေပြင်ကိုရောက်တဲ့အချိန်မှာဖြစ်တဲ့စိတ်ထားခံစားမှုပေါ့နော်ဆိုတော့နောက်ကိုနည်းနည်းကျွန်တော်တို့ပြန်ဆုတ်လိုက်ရင်ဒီဒီမစင်းခင်မခုန်ခင်ကိုအချိန်ပိုင်းလေးဘေးမမတက်ရသေးတဲ့အချိန်ပိုင်းလေးနောက
်ဟုတ်ကဲ့
ခုံမှုအတွက် လေရင်အပေါက်ဝါမှာဘေးကနေခုန်တယ်ထင်ပါရဲ့နော်လေရင်တကား
ဟုတ်ကဲ့လေရင်တကားပြန
်ဘေးကနေခုန်တယ်ဆိုတော့အဲ့တကားဝါမှာရက်နေတဲ့အချိန်ခစားချက်နှစ်ခုပေါ့နော်တစ်ခုကခုန်တဲ့အချိန်ပိုင်းလေးပေါ့နည်းနည်းပိုင်းလေးနာရီဝက်ပဲ
ဖြစ်ဖြစ်
နောက်တစ်ခုကကျတော့အဲ့တကားဝါမှာရက်နေတဲ့အချိန်ပိုင်းလေးအဲ့ဒီအချိန်တွေကခစားချက်လေးတွေပြောပြပါဦ
းအဲ့ဒီခါကတော့တော်တော်ကြာအောင်ပြင်ဆင်ရတယ်အဲ့စိတ်စိတ်ကပေါ့နော်ပရိမာတို့ဗီဒီယိုကလစ်တွေရှိတယ်အဲ့ပရမတော်စခုံတဲ့လူတွေရဲ့ twitch ဂျုံတွေပေါ့အဲ့မှာတချို့ကလည်းအရင် nervous ဖြစ်တယ်ပေါ့နော်
ဒါပေါ့ဒါပေါ့ဖြစ်နေ
အဲ့တော့ဟိုဘော်လေးဟိုမျက်နှာမျက်နှာမှာပေါ်လွင်နေပေါ့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့အဲ့ဒါလည်းကြည့်လိုက်တဲ့ခါကျတော့ဟိုကိုကကြောက်လန့်နေလို့ရှိရင်ကိုတော့မှကိုကအားပေးနေတဲ့မိတ်ဆွေတွေတင်ငင်ချင်းတွေရှိတယ်အဲ့လိုကြောက်လန့်လန့်နေတဲ့ခုံနေရတာမျိုး presentation ပေါ့နော်အဲ့လိုဟာမျိုးကြတော့ဖြစ်ချင်ပါဖြစ
်ချင
်အဲ့တော့အဲစိတ်ကိုတည်ငြိမ်ထားတယ်ပိုက်ပြထားမယ်ဒါတော့ရင်ဆိုင်ပြီးဖြတ်ကျော်မယ်ဆိုတဲ့ဟာမျိုးပေါ့ဗျအဲ့ဒီနီးတဲ့ကျွန်တော်ဟိုခေါင်းအေးထားပြီးတော့ဒီလင်းမြန်လေးပေါ့တက်လင်းမြန်လေးကအမမတော့ခဏခဏလေးပါဆက်စနာလို့လင်းမြန်ကလူရောက်20စီးလေးပေါ့နော
်ဟုတ်ကဲ့
အဲ့တော့အင်ဂျင်လေးကလည်းတည်တည်လေးပဲအဲ့တော့တက်သားပုံလေးကလည်းအဲ့လိုပေါ့လေဟိုအပေါ်တော်ရောက်ပါမလားဆိုတဲ့ဟာမျိုးဆိုတော့ကြိုးစားပြီးလဲဒီပစ်ဒီတောင်းဝဲလောက်ကိုသူက၅မိနစ်လောက်တက်ရတော့ကြိုးစားပြီးတက်ရတော့ဟိုအပူလည်းမြင်နေရတယ်ဆိုတော့တတိပြတ်တက်နေတာဆိုတော့ဒီအားဟုတ်တယ်ဟိုသူကဟိုຢာစီဥတုမပေါ့တဲ့ဒီလေးပြတ်လွတ်သွား
ပေါ့ပြေးကြတ
ယ်အဲ့ဒီနေသားမျိုးပေါ့အဲ့တို့ကလည်းအဲ့ဒါကိုကြောက်ဘူးလေຢာစီဥတုမကောင်းရင်သူဖြစ်ဖြစ်မယ်အစီအစဉ်ဖြစ်မယ်ဆိုတော့ကြိုးပြောထားပါဟု
တ
်ຢာစီဥတုကလည်းမနေရကောင်းတယ်နေလေးလည်းသားတယ်လေးလေးကလည်းညင်တယ်ပေါ့နော်
ဟုတ်ကဲ
့ဒီလိုလိုနဲ့အမြင်ပြရောက်ပါတော့ပေါ့နော်အဲ့ခါကျတော့ဟိုသူစင်းတဲ့အခါမှာဟိုအဓိကပြင်ဆင်တာကတော့သူကစင်းနေရင်လည်းဟိုဒီလင်းမြန်ကအစင်းမှာအထွက်တော့ပေါ့နော်ခုံချမှာဟိုနောက်မှာတောင်းမှန်ရှိတယ်ညောက်ဘက်မိမှရှိတယ်ဟိုကပေါ့နော်အဲတောင်းမှန်နဲ့ရိုက်တတ်တယ်ပေါ့ဟာခေါင်းကိုသတိထားရပါဒါကဒါအချက်ချက်ပေါ့နော
်
အဲ့တော့ကိုကောင်းမလို့မရိုက်ပြအောင်တော့ကြိုးစားပါပေါ့နော
်
အဲ့ဒါလေးဒီစီနမသတိထားပြီးတော့အဲ့တို့ပြောတဲ့ position နဲ့နေပေးရတာပေါ့နော်ခုံချကိုပိုက်ဖြတ်ထားတဲ့အတွက်ကြောင့်တော့ငါတော့ဘာပဲဖြစ်ခုံပါပဲပေါ့နော်ဒါဆိုပြီးတော့အဲ့လိုစိတ်ပိုက်ဖြတ်မှုနဲ့ပဲခုံချလိုက်တာပါအရင်ကြီးစိတ်ထဲမှာကြောက်မနေပါဘူးဟောဆိုငါဒါလှုပ်ရမယ
်လှုပ်ဖို့ဆိုတော့
လှုပ်ခုဆိုတော့တက်ဖိတ်ပိုက်ဖို့ပြတ်နေကြတာ
ခုံချမယ်ခုံချမယ်စက္ကန့်ပိုင်းလေးပေါ့နော် jump ဆိုရဲ jump ဆိုရဲစက္ကန့်ပိုင်းလေးမှာဘာမှမရှိတော့ဘူးစီထဲမှာဟလား
ရှိရောမရှိရဟုတ်ကဲ့ဟုတ်ကဲ
့ကျွန်
တော်ဟို nervous ဖြစ်နေနေဘူ
းဟုတ်ကဲ
့ဘာဆိုတော့ဟိုဘေးဥမာဟိုကိုဗီဒီယိုလိုက်ရိုက်နေတဲ့ဟိုနောက်ထပ်ဟိုပါရရှိကြောက်လည်းရှိတယ
်ဟုတ်ကဲ့
ဆိုတော့အဲ့ဒီဗီဒီယိုထဲမှာကျွန်တော်ရဲ့မျက်နှာကြီးကအဲ့လိုကြောက်ကြောက်လန့်လန့်ကြီးဖြစ်နေတဲ့ပုံစံကျွန်တော်ပေါ့
ဒါသိမ့်မန်းနဲ့ဒါသိမ့်မန်းနဲ့ကျွန်တော်လည်းမလို့ကြည့်ဘူးကိုလည်းမလို့ကြည့်တာအ
ဲ့လို
ဒီလိုမျိုးဒါအခုဒါပထမဆုံးနေနေနဲ့ခုံမှုတာနော်အရင်ရောခုံမှုတဲ့တွေ့ကြုံရှိလား
ခုံမှုခုံပါ
ခါမောက်မခုံဘူ
းခါမောက်မခုံဘ
ူးလေဒီလည်းမဝင်ဘူး
စိတ်ထဲမှာစိတ်ကိုယ်တော်မရှိအခုကြောက်ပါပေါ့ဆက
်တခါမှမတွေးမိဘူးကဒီ
မတွေးဘူးအဲ့ဒီရတယ်ဟုတ်ကဲ့ဒါမှမတွေးဘူးဒီရောက်မှတော့ဘယ်လိုပြည့်
ပြလို့ဟုတ်တယ
်ဟုတ်
တော့ကိုတခြားလုံးလို့ရတဲ့နီလန်းနေအများကြီးရှိတယ်ဟလာတခြားဟာလှုပ်ဆိုလို့ရတဲ့နီလန်းနေအများကြီးရှိတယ်ကုလို့ရတဲ့နီလန်းနေအများကြီးရှိတယ်အဲ့ဒီအထဲကမှဘာကြောင့်ဒီလေဒီစင်းတဲ့နီလန်းကိုယူခဲ့တာပါလဲဘယ်လိုစိတ်ကူးရခဲ့ပါလဲ
เออห่าหัวเนี่ยใส่เนี่ยอัตตยิมเนี่ยใส่เนี่ยครับจนอัตตก็68เนี่ยพอ68เนี่ยสรุปดิพ่อพี่เจ้าเนี่ยอดุ้ยมาบายะบาชื่อนี่เลยสรุปฉีหลันงูอ่ะป่ะเนี่ยโหกูเนี่ยอําเภอชิคเข็นยาได้มิกซ์วีตะไงจีนนี่ยูซิกะตะไงจีนนี่ลงเงินเนี่ย9นิด10เนี่ยรอบกระยาชุซาพี่รอเจ้ามีมุเนี่ยทุ่งมาได้อริกามาสิกะบาผิดตัวเลยสมัยสิกะหาราเฮนี่ขึ้นตัวอ๋องาแลเฉิงมีวีဒီဆုံးမနိုင်တယ်ဆိုတော့စိတ်ယူပေါ့ရတယ်။အဲငါတို့ချိန်တန်ပြီးဆိုတဲ့ဟာမျိုးပေါ့။အဲ့ဒီဟာရတယ်။အဲ့တော့ဒီအသက်အရွယ်မှာဟလာဟိုဒါကရင်ဆိုင်မဲ့တရားတစ်ခု။အဲ့အဲ့ဒီအချိန်ကနေစဉ်းစားတဲ့အခါမှာကျွန်တော်လူငယ်တွေဘိုင်းကိုပြန်ကြည့်တာပေါ့နော်။အခုဒီမျိုးတော်လိုက်ပေါ်လာတဲ့အခါမှာလူငယ်တွေကိုဘဝပေါ့နော်ကိုယ့်ရဲ့အသက်ကိုမငဲ့ဘဲနဲ့ကိုလောက်ကင်နေကြတာပေါ့နော်လောက်ကင်ပေါ်လာတယ်။ဒီရတဲ့အခါကျတော့ကျွန်တော်အရန်ကိုဘာကောင်းလဲဟိုလေးတံပိုးထားမိတယ်ပေါ့တော့လူတိုင်းကပို့သက်ကိုပြန်လို့ရတာကျွန်တော်တို့လည်းကျွန်တော်တို့ပြန်လို့ရတယ်ဒါပဲလို့ကျွန်တော်တို့ရှင်လိုက်တဲ့ခါကျတော့သူတို့ရဲ့အသက်ကိုတံပိုးရှိတယ်သူတို့မှဟိုဘဝကိုသွားစရာဟိုအများကြီးတယ်ကျွန်တော်တို့ကဘဝရဲ့ဆုံးဖက်ကိုရောက်နေတယ်အဲ့တော့သူတို့တော်မှပဲဆွတ်လို့ရသေးတယ်ကိုကဟိုဘယ်လောက်ကလေးပါလို့မလုပ် နိုင်ရမှာလေပေါ့အဲ့အခြေခံအတွေးနဲ့ပဲဒီဟာကိုပုံပြပါလေ
အခုလိုမျိုးဟလာစေကူးရတယ်ဆိုတော့ဒီအခုလေဒီခုံနေဆိုတာလည်းပဲအာကစားနေတနည်းလို့ကျွန်တော်နားလည်ထားပါတယ်နော် sports တမျိုးလို့ကျွန်တော်နားလည်ထားပါတယ်ဆိုတော့ဒီအာကစားနေရဲ့သဘောတရားသဘောတဘာဝပေါ့နော်ပြီးတော့ဒီမှာဘလို့ဟလာ respect fighter လို့ခေါ်တယ်ဘလို့စွန်စားရတဲ့အန်တီအမျိုးလေးရှိတယ်ဆိုတော့လည်းနည်းနည်းရှင်းပြပါလားခင်ဗျာ
အဲသူကဟိုလူငယ်လေးပေါ့လေဟိုဒီနှလုံးနေအဆုတ်တွေတန်နဲ့တန်စွမ်းနဲ့လူငယ်လေးလောက်တဲ့ဟို adrenaline rush လို့ခေါ်တာပေါ့
ဟုတ်တယ်
ဒီစိတ်လှုပ်ရှားပြီးတော့ဒီ adrenaline အများကြီးထွက်ပြီးတော့ဒီရင်ခုန်ရတဲ့အားမျိုးအဲ့ risk မျိုးအဲ့အာကစားနည်းမျိုးပါပဲအများသားပြန်တော့လူငယ်တွေလောက်ကြတော့လေ
ဟုတ်ကဲ့
အဲ့တော့ तू ကဘာ risk ကြီးလဲဆိုလို့ရှိရင်တဘောတရားရေးရမှာဒါလီမြန်ကဟိုဆက်ချွေးနိုင်တယ်ဒါမျိုးပေါ့လေလီမပွက်နိုင်ဘူးလို့အဲ့တော့ကြတဲ့အခါမှာဟိုအကြမကောင်းလို့ရှိရင်အသက်အန္တရာယ်ရှိတယ်တော့အယိုးတွေကျိုးနိုင်တယ်ပေါ့ဒါတွေက तू ဘာတွေမှာပါပြီးတာပေါ့အဲ့ဒါကိုမသိပါတော့သိပါသလားပေါ့အဲ့ကျွန်တော်သိပါတယ်အဲ့ဒါ medical declaration ရှိတယ် medical declaration ကိုကျွန်တော်ဖြည့်ရတယ်အဲ့ဒီ medical declaration ကလည်းသူတို့ကဒါကိုဖန်တီးတဲ့ sport ဆိုတော့ကိုကအားလုံးတောင်းပြီးရတယ်ခင်ဗျားရကြမယ်ယူခင်ဗျားတောင်းပြီးယူခင်ဗျားမှာခင်ဗျားနှလုံးကောင်းအောင်မယ်အဆုတ်ကောင်းအောင်မယ်ဟုတ်လားဂျန်နာကကျွန်တော်လည်းမဆိုင်ဘူ
းဆိုတော့ခင်ဗျားကိုခင်ဗျားတောင်းပါတယ်ပ
ေါ့ဟုတ်တယ်ဟုတ်တယ်ကိုကိုဖြစ်ကိုကဆိုတော့သူကအပေါ်ရောက်တဲ့အခါမှာလီလူပါဝါတဲ့ကြောင့်မလို့အော်အဆုံမကောင်းလို့ရှိရင်လည်းတက်ရှိပွားရဖြစ်နိုင်တယ်ဒါမျိုးပေါ့။နောက်ဒီ drop လုပ်တဲ့ခါမှာသူက free fall ရှိတယ်။ပေ9000လောက်ကိုသူက free fall ချပလိုက်တာ။အဲ့ဒီခါမှာတကြတဲ့နှုံးကရမ်းမြန်နဲ့တရားတနာယူ130နှုံးနဲ့အောက်ကျလာ
။
ကျသွားတဲ့ခါမှာသူမြေကြီးကကိုယ့်စီကိုပြေးလာတာပေါ့။
ပြေးလာ
။ပြေးလာခါမှာကိုယ်အရာဖို့ချက်တည်ပြီးတော့ဟိုလီဟိုဘာ shock ဖြစ်ပြီးတော့
shock ဖြစ်ရတယ်။ကျွန်
တော်မျို
းစိတ်က
ရမ်းရစီပါလေရမသွားဘူး
။ဒါမျိုးနဲ့
တိတ်ကြောက်လာရင်
အဲအဲအခုပြောနေတဲ့မျက်စီထဲမှာပုံဖော်ကြည့်နေတာအေးနိမရအခုဆင်းလာတဲ့အချိန်နဲ့မြေကြီးရောကိုယ့်စီကိုပြေးလာတဲ့အကြောင်းမြင်ကွင်းနဲ့အဲ့ဒါကိုကျွန်တော်ပုံဖော်ကြည့်နေတာဆိုကျွန်တော်နားလည်တာဒါရမွန်ငွေဟိုရှာတဲ
့ဟိုက
ပွဲလို့ကျွန်တော်နားလည်ပါတယ်ဆိုအခုကဘာကိုရည်ရွယ်ပြီးတော့ရမွန်ငွေရှာတာပါလဲရမွန်ငွေရောအခုမြုံမန်းသလောက်ရခဲ့ပါလားခင်ဗျဟ
ုတ်ပါတယ်ခင်ဟိုကျွန်တော်ဒီ UK မှာရှိတဲ့မိသားစုတော့ကမ္ဘာလုံးမှာရှိတဲ့ဒီမြန်မာမိသားစုပေါ့လေကိုတက်နေတဲ့နေ့တွေနီလန်မောက်ဆုံးပေါ့နော်ဒီဒီမြန်မာပြည်ဒီဒီဒေါ်လာရအောင်မြင်ဖို့တက်ကိုနီလမောက်စင်တဲ့ရန်ကုန်ရှာပြီးတော့ပြည်တွင်းကိုအဲအကူကြီးပံ့ပိုးနေကြတော့ဗျာအဲ့တော့ဒီရမုံငွေကဟိုကျွန်တော်တို့ကလည်းဟို team တွေရှိတယ် team တွေအများကြီးပဲအဲ team တွေမှာကျွန်တော်တို့ team ကတော့ဟိုတခြားနီလမ်းပေါင်းစုံနဲ့လည်းရှာနေစေပါပဲเนาะအဲ့တော့တော်တော်လေးချီကျုပ်ကောက်ပါတယ်ကျွန်တော်တို့ team ထဲမှာဒီဂျုံတော့ကျွန်တော်ဒီပြောရမှာဆိုလို့ရှိရင်ကျွန်တော်တင်းတွေမှာဟိုအပတ်စဉ်အလုံးလုံးတဲ့တစ်ဖက်ကနေပြီးတော့ဟိုစားစရာတော့ဆရာကြီးချက်ပြီးတော့ဘာညာရေးတစ်ခုမှာညီမအစားစာကြီးရောင်းနေတဲ့ခွက်မျိုးလည်းရှိတယ်။သူတို့ရရမြတ်ကိုတူးနေတာ။ဟိုကျွန်တော်စပွန်ဆာလုပ်တဲ့ထက်မှာဆိုလို့ရှိရင်တချို့ပင်စင်ယူပြီးသားတွေပါ။ပင်စင်ယူပြီးသားအထူးကနတ်စပေါ့။အဲ့နတ်ကအဲ့အလုပ်ပြန်လုပ်ပြီးတော့အဲ့ဒီရတဲ့လာကောင်ကိုတူးနေ။အဲ့လိုဟိုအလှူရှင်မျိုးပါတယ်။ဒါအဲ့ကျွန်တော်လိုက်ပြီးတော့အားပေးတဲ့ထဲမှာဆိုလို့ရှိရင်ပြီးခဲ့တဲ့ရက်ပိုင်းတွေမှာသူအဖေရောအမေရောအဲ့လိုဆုံးမသွားတဲ့ကိုဗစ်နဲ့ပေါ့ဆုံးမသွားတဲ့ဆံဝင်မိသားစုတွေပါတယ်ဆိုတော့ဒါတော်စိတ်နဲ့မဟုတ
်ဘူးဒါပေါ့ရ
တော်စိတ်နဲ့လုံနေဖို့ဒီကိစ္စကိုအဲ့ဒီဟာတွေကကျွန်တော်ကိုပံ့ပိုးတော့ပေါ့အဲ့တော့
ဒ
ီရမွေဒီရမွေရှာတဲ့ကျွန်တော်လည်းတမိတလန်းပေါ့ဗျာငါဒီပွဲမှာကြားတယ်လို့ပံ့ပိုးနိုင်ရမယ်ဆိုစိတ်နဲ့ပေါ့
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီအနေနဲ့ဒီရမွေရှာပြတော့
ဟုတ်ကဲ့ပါခင်ဗျာဘူးနာပြောသွားတဲ့အထင်မှာပါတယ်ဟလာဝိုင်းပြီးတော့လုံနေကြတယ်ကို့အခြေအနေကပေးနေကြတယ်ကို့ရတဲ့ဝင်ငွေတွေကနေပြီးတော့ထည့်ဝင်နေကြတယ်ဆိုတော့ဒါပြပရောက်မြမာတိုင်းဝိုင်းရဲ့စိတ်ခွန်အားနဲ့စိတ်ဓာတ်နဲ့ဝိုင်းလုံနေကြတာပါဆိုတော့ဒီနေရာမှာကျွန်တော်အခုရဲ့အတွေ့အမြင်တွေကိုသိချင်တာကလက်ရှိဟလာမြမာပြည်မှာဆက်အနာသိမှုကိုစန့်ကျင်နေကြတယ်ယူထဲမှာစန့်ကျင်နေကြသလိုပြပမှာရှိနေတဲ့နိုင်ငံသီးသီးမှာရောက်နေကြတဲ့အကိုတို့လိုမြမာနိုင်ငံသားတွေကလည်းပဲတက်နိုင်တဲ့နေလန်းနေနေပါဝင်လှုပ်ဆောင်နေကြတယ်ဆိုတော့မြန်မာနိုင်ငံရဲ့လက်ရှိအချက်အတဲအခြေအနေမှာပြပမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခန်းကဏ္ဍကရောဘယ်လောက်ထိအရေးပါတယ်လို့ကိုယူဆပါတယ်ခင်ဗျာ
ကျွန်တော်နေစိတ်ပိုင်းဆိုင်ရာရကောဒီငွေကြေးတနာပိုင်းဆိုင်ရာရောပြည်တွင်းကလူတွေအတွက်ကြီးမားတဲ့ဒီဘာလဲဒီအထောက်အကူဖြစ်စေတယ်လို့ကျွန်တော်မြင်ပါတယ်ဟိုစိတ်ပိုင်းဆိုင်ရာဆိုတာကတော့ချူရလေဟိုနိုင်ငံရေးရပါတော့တန်တမာရေးရအဲ့လို သူတို့လှုပ်ဆောင်ပြီးတော့ဒီကျွန်တော်ရှိနေတဲ့မြေကညီဆိုအောင်ပေါ့လေဒီကူညီနေတာရှိတယ်နောက်ဒီငွေကြေးပိုင်းဆိုင်ရာဆိုလို့ရှိရင်ခုပြည်မှာဆိုလို့ရှိရင်တကယ်လူလောရှိကကြီးကြီးပဲ
ဟုတ်ပါ
CDM CDM လုပ်တဲ့ဟလာဟိုနိုင်ငံသားတွေရှိတယ်ဟလာခုရှိတိပေါ့နော်ဟို6လကျော်လာပြီပေါ့နော်အဲ့လိုမျိုး CDM ဝင်နေတဲ့ဟိုဟိုဒီဝန်ထမ်းတွေနော်လာခတဲ့ကံမှမြားပဲဆက်ပြီးတော့စစ်အာဏာရှင်ကိုဆက်ကျင်နေတာရှိတယ်သူတို့ကိုထောက်ပံ့မှုလိုတယ်နောက်စစ်ဘေးသစ်နေတဲ့ပြည်သူတွေရှိတယ်ဟာနောက်ပြီးတော့ဒီစစ်တပ်ကနေပြီးတော့မတရားဖမ်းဆီးထားတဲ့နော်ဒီတကြွတကြွခေါင်းဆောင်တွေရှိတယ်ပေါ့သူတို့ကိုထောက်ပံ့မှုလိုတယ်နောက်ဒီဒီတော်လိုင်းမှာပြက်ပေးသွားတဲ့မိသားစုတွေနော်ထိခိုက်ဒဏ်ရာရတဲ့မိသားစုတွေအများကြီးရှိတယ်အဲ့တော့ကျွန်တော်တို့ကဟိုထောက်ပံ့ရမယ်ဟိုဘာကူညီရမယ်သူတွေအများကြီးပဲအဲ့အရာဒီကိုကျွန်တော်တို့ဟလာဟိုထိုင်းဟလာဘတ်တန်လုံးပဲဟာအော်စတြေးလျကဟလာအော်စတြေးလျဒေါ်ဒေါ်လာဟလာငါးဘီးလုံးပဲဒီလိုမျိုးပေါ့လေအမေရိကလုံးပဲဟလာ UK ကလုံးပဲဥရောပလုံးပဲအဲ့အရာဒီကဂျပန်လုံးပဲပေါ့အဲ့အရာဒီအားလုံးကဒီမြန်မာပြည်သူတူတူချင်းအနေနဲ့တဖွဲ့ချင်းနဲ့တိတ်မဖြစ်တော့ပေမဲ့ဒါတကဘာလုံးတဲ့နေဆိုလို့ရှိရင်အင်တန်ကြီးမားတဲ့ AI တရားလို့တော့ကျွန်တော်အလိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုကဟလာ1994ခုနှစ်ဦးတန့်ရေးခင်းမှာငယ်ရွယ်တဲ့စေးကြောင်းသားတယောက်အနေနဲ့အခုပါခဲ့တယ်။အခန်းခံခဲ့တဲ့ထောင်ကြခဲ့တဲ့ကြောင်းထုတ်ခံခဲ့ရတဲ့စေးကြောင်းကိုပြီးအောင်မတက်ခဲ့ရအောင်ကျွန်တော်တည်တယ်လောက်နော်။တခါဂျားရဲကအခြေအနေဖြစ်ဖြစ်ဒီကြော်လိုက်ရင်ကျွန်တော်တို့1988မှာလည်းပဲအခုပထမတစ်ကြိမ်အခန်းခံရတယ်။အင်းစိန်တော်တရားထောင်နေခဲ့ရတယ်။နောက်တခါနောက်တစ်ကြိမ်ကွာကွန်ထွန်းရေးတဲ့ကျောင်းသားသမဂ္ဂသမိုင်းစာအုပ်နဲ့ဆက်ဆက်ပြီးတော့အခုတခါဖန်ခံရတယ်အဲ့ဒီမှာလည်းတခါနှစ်ရှည်ကြာခဲ့တယ်ဆိုတော့အခုကဒီအခြေအနေပေါ့နော်မြန်မာနိုင်ငံရဲ့ဒီအခြေအနေကိုအခုကြုံခဲ့တယ်မျက်ဝါးထင်တယ်အခုကြုံခဲ့ရတွေ့ခဲ့ရတယ်ဆိုတော့အဲ့ဒီအခုကြုံခဲ့ရတဲ့အခြေအနေတွေနဲ့ဒီကနေ့ဖြစ်နေတဲ့အမှားများဒီကနေ့ဖြစ်နေတဲ့ဆေးရနာသိမှုအခြေအနေနှိုင်းရှင်ရင်အခုဘယ်လိုကွာခြားချက်တွေများတွေ့မိပါလဲ
အကြီးကြီးကွာခြားတယ်ကျွန်တော်တို့ခေတ်ဒီတုန်းကကျွန်တော်တို့ဟိုတပိတပိပေါ့နော်ဟိုစစ်ဒီတပါတီအာနာဂျက်စနစ်ကိုတော်လာတဲ့ပုံစံက very short life ခေါ်ပါနော်ခဏလေးနဲ့ချိန်မုန်းရင်ခံတယ်ကျွန်တော်တို့ရဟလာဘော်ဒင်းသွင်းခံမအောင်သိမ်းပြီးတော့တပိမောက်တဲ့အဆင့်ရှူရုံပြားပါတက်ပြီးတော့ရှူရုံပြားကိုဟိုခံကြုတ်ပြုတ်ပြီးတော့တပိမောက်တဲ့အဆင့်အစစ်တပ်ကဝင်ပြီးတော့ဖမ်းလိုက်လို့ရှိရင်ကျွန်တော်တို့အကုန်လုံး check click နဲ့ကလို့ဖမ်းခံပြီးတော့အကုန်လုံးထောင်းခံခေါ်နေတဲ့ကြာစင်နဲ့ကြာနေတဲ့ကြာကြတဲ့အဆင့်ပေါ့နော်အဲ့ဒီလိုခက်ကနေလို့ဒီဒီနွေဦးတော်လိုက်88တောင်မတူဒီနွေဦးတော်လိုက်မှာပေါ်လာတဲ့ဒီဒီအုတ်ချွားမှုကကြတော့ကျွန်တော်ထင်တယ်ဒီကျွန်တော်မြမသမိုင်းမှာအကြီးမားဆုံးအုတ်ချွားမှုပဲဒါဒါဒါကျွန်တော်အလုံးနိုင်နိုင်ရှင်ပြောတော့ပါဒါထောက်တော်ပြီးရှင်နိုင်ပြီးဘိန်းတော်မတူ
ဒါပေါ့ဒါပေါ့
ဒီကပါဝင်မှုပါဒီကပါဝင်မှုပါအမြဲတမ်းကြီးမားတယ်နော်အဲ့ဒီလိုကြီးမားတဲ့ဟိုဟာတော့ကြောင်းရှိတယ်ကျွန်တော်မြင်တော့ပါလေအဲ့ဒီဒီစစ်အာဏာမသိရင်ပါမြမပြီမှာအင်တန်ကြီးကျယ်တဲ့ညီညွတ်ကိုတုံးညိတိတိကျွန်တော်တွေ့လိုက်တယ
်ဟုတ်ကဲ့
ပထမတစ်ချိန်ကဘာလဲဆိုလို့ရှိရင်ဒီကိုဗစ်ကိုကျွန်တော်တို့ရေဆိုင်ကြတာတကယ်ဟုတ်နိုင်ငံကြီးကပြီးသားတယ်နိုင်ငံသားကောင်းနေပြီးသားတယ်နိုင်ငံသားရင်းနဲ့ရေဆိုင်ပြီးတော့တယောက်တယောက်ဟလာလက်တွဲပြီးလို့ရေဆိုင်အဲ့ဒါကိုကျွန်တော်တွေ့လိုက်တယ်နောက်တစ်ခါကိုဗစ်ကာလတွင်းမှာဒီကျွန်တော်တို့ဒီရုပ်ောက်ပေါ်ကိုကြော်ဖြတ်တာပေါ့ဒီရုပ်ောက်ပေါ်လည်းရေးကြည့်တယ်ဒါကအနေလင်းစိုးရအောင်မဟုတ်ဟလာအဲ့ဒီဆိုကြမှာဒီယူကောက်ပေါ်ရဖြစ်ကိုဖြစ်မအောင်မြင်ဖြစ်မှာသာကျွန်တော်တို့ဒီမိုကရေစီနိုင်ငံဒီစာရုပ်တွေချောမွေ့မယ်ဆိုပြီးတော့လူတွေကဒီကိုဗစ်ကြားရနေပြီးတော့ဒီယူကောက်ကိုတက်ဆောင်သွားကြတာအဲ့ဒီကတော့လည်းအဲ့လူတွေရဲ့ညီညွတ်မှုအဲ့ဒါကြီးကိုကျွန်တော်အကြီးအကျယ်တွေ့ရတယ်အဲ့နောက်တတိယအချိန်ကတော့အခုဒီစက်အာရာဘိတ်လက်တဲ့ချိန်ပါပေါ့အဲ့ဒီချိန်မှာပို့ပြီးတော့ပေါ်လွင်လာတယ်အဲ့ဆိုငါတို့အနာဂတ်ကလုံးဝပြတ်သွားပြီဒါတော့ငါတို့လက်မခံမှာပြတ်မယ်ဆိုပြီးတော့ဒီ unit dollar မှုအဲ့ dollar မှုကတရရလက်ဖို့နေရလက်မဟုတ်အခု6လ9လတိုင်လာပြီနော်ဟိုတတိယ covid line ဝင်လာတဲ့အချိန်ထိလူလူမှာဒီမှမကြဘူးဒီ dollar ရေးစိတ်ဓာတ်တွေတက်တော့မသွားဘူးဆက်ပြီးတော့ dollar နဲ့စိတ်ပြောင်းနေတယ်အဲဒီစစ်အာဏာရှင်ဒုံးထောက်တဲ့စိတ်ပေါ့ဗျာအဲအဲ့ဒါကိုအဲ့ဒါကိုကျွန်တော်ဟိုအမခံပေါ့ဗျာ
ဟုတ်ကဲ့
ကျွန်တော်တွေ့ရှိခံစားနေရဟု
တ်ကဲ့ပါဗျာဆိုတော့လက်ရှိစီယနာဒိနာအခုဆိုရင်ဒါရမာဂျီပရမီ
မာဂျ
ီပရမီဂျွန်ကလာဆိုတော့ကျွန်တော်တို့6လတဲ့ဝင်လာပြီအာနာဒိနာကိုဆန့်ကျင်ပြီးတော့ဆန္ဒပြတွေဆက်ရှိနေတော့မယ်အဲ့ဒါဖြိုခွဲတာတွေဖန်ခံတာတွေလက်ဆက်ရှိနေတော့မယ်
ဒီကြားထဲမှာမှဟလာကိုဗစ်တရရလိုင်းတန်ကလည်းပဲအပြင်းထန်ရင်ဆိုင်နေရတယ
်ဟုတ်ပါဟုတ်ပါတော်တော်ဆိုး
ဆိုတော့အာနာသိန်းတဲ့ဒဏ်ကိုရောကိုဗစ်တရရလိုင်းတန်ကိုရောရင်ဆိုင်နေရတဲ့မြန်မာလူထုအတွဲတခါဆရာနာသိမှုကိုဒီကနေ့ထိစန့်ကျင်နေကြတဲ့များဖြင့်လူငယ်တွေပေါ့လေသူတို့အတွက်အခုဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲခင်ဗျာ
အော်အဲ့ပါကျွန်တော်တို့ကဟိုကတ်ကြီးတစ်ခုပေါ့လေဆက်အနာရှင်အုပ်ဆိုးတဲ့ကတ်နဲ့ဒီကိုဗစ်ကတ်တစ်ခုယူရည်ဆက်အဲ့တစ်ခုမှမတူတော့မတူဒီဆက်အနာရှင်ကိုစန့်ကျင်တဲ့အခါမှာဒီလူထုကဒီရှိသားရောက်နေတဲ့တော်လိုင်းရေပေါ်တွေထားမယ်စိတ်ကတော့ကျွန်တော်တို့အေးအရာကျွန်တော်စုံအောင်ပဲရှိမယ်စုံစားအောင်ပဲရှိမယ်နောက်ချင်းချင်းရေပေါ်လို့ထားမယ်ရှိမယ်ဒါကစစ်အနာရှင်ဆန့်ဆန့်ကျင်တဲ့အခါမှာထားမယ်စိတ်နော်ဒါပေမဲ့ကိုဗစ်ကတ်ကိုရင်ဆိုင်တဲ့အခါမှာတော့အဲ့ဒီစိတ်မျိုးမဟုတ်ဘာပါလဲဆိုရင်ပရိုက်တာစိတ်နော်တယောက်တယောက်ရိုင်းပင်းစိတ်နော်တယောက်တယောက်ကူညီတဲ့စိတ်နော်ပြည်သူတွေကပြည်သူတွေကိုကူညီတဲ့စိတ်ပေါ့နော်ငါတို့မှာမတော်ပဲရှိတယ်ကတော့ချင်းချင်းကူညီရမယ်ဆိုစိတ်ပေါ့နော်မေတ္တာစိတ်ပါနော်မေတ္တာစိတ်စေတနာစိတ်နော်ဒါကိုဗစ်ကတ်ကိုရင်ဆိုင်ရတဲ့အခါမှာဟိုထားမယ်စိတ်ကိုကျွန်တော်မြင်တယ်အဲ့တော့စိတ်နဲ့စိတ်ပေါ့ကျွန်တော်တို့တိုင်းသားတွေကိုကျွန်တော်တို့အားလုံးပါလေငွေရမစိတ်တာဒီစားရခြင်းစနစ်တဲ့စိတ်နဲ့ဒီကိုဗစ်ကတ်ကိုစစ်တဲ့စိတ်ပေါ့နော်အဲ့ဒါကမတူပါဘူးဟု
တ်ကဲ့ကျွန်တော်ဟုတ်ကဲ့ဟုတ်ကဲ့အခုကိုယ်တိုင်လည်းပဲကိုဗစ်เนี่ยจုံแก่อ่ะดีเลยกูออมมีจ่อဖြတ်နိုင်ได้ด้วยจนติดท่าပါတယ်အဲ့ဒီအတွက်လေဝမ်းသာပါတယ်ခင်ဗျာအခုစိုင်းအခုလိုမျိုးအချိန်ပေးပြီးတော့ view ကိုဖြည့်ချားပေးတဲ့အတွက်အတွေ့အမြင်အတွေ့အကြုံမျှဝေပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကြမ်းကြမ်းမာမာတက်ရှည်စွာနဲ့စံသားရှိတဲ့ပန်းတိုင်ကိုရောက်အောင်သွားနိုင်ပါစီခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ကိုချတော့တင်းစီစဉ်တင်ဆက်တဲ့အင်္ဂါညစကပိုင်းကိုနားဆင်ကြရတာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကြီးအကျယ်ကိုပြောပြပေးပါဦးမယ်ခင်ဗျာ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတပ်ခွဲအတည်ပြုလူနာ9860ဦးရှိခဲ့ပြီးသေဆုံးသူအရေအတွက်က186ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီည7နာရီသတင်းထဲမှာပဲကိုဗစ်ကူးတာတဲ့နေရာမှာသုံးတဲ့ Remdesivir ဆေးအလုံးအရေ3000အိန္ဒိယနိုင်ငံကတဆင့်ရောက်လာတဲ့အကြောင်းပြောသွားပါတယ်။ကချင်ပြည်နယ်ရွှေကူဖားကန်နဲ့မိုးကောင်းမကွေးတိုင်းကပခုတ်ကူမြိုင်တောင်တွင်းကြီးနှမ်းမောက်စလင်းကြီးစင်ပေါင်ဝဲမင်းတုံမင်းလာနဲ့တေးရမြို့နယ်တွေကိုလည်းမနေ့ဖြန်မနေ့၄နာရီကစတင်ပြီးမလို့အပ်ဖက်အပြင်မထွက်ရ Stay at Home အမိန့်ထုတ်ပြန်လိုက်တာကြောင့်အခုဆိုရင်နိုင်ငံတော်ဝန်မြို့နယ်ပေါင်း86မြို့နယ်မှာ Stay at Home အမိန့်တွေထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံလူဦးရေ20ရာခိုင်နှုန်းအတွက် COVID-19 ရောဂါကာကွယ်ဆေးကို COVID အစီအစဉ်ကတဆင့်ဒီနှစ်အတွင်းပေးနိုင်ဖို့ခန့်မှန်းထားတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောပါတယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူစိုးရိမ်ပွဲတိုးလာနေတာကိုရှော့ချသွားနိုင်ရေးအရှိန်မြင့်လှုပ်ဆောင်နေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်စစ်ကောင်စီရဲ့ကျန်းမာရေးဌာနကလည်းလူဦးရေထက်ဝက်ကိုဒီနှစ်အတွင်း COVID ကာကွယ်ဆေးထိုးပွေးဖို့ခန့်မှန်းထားတယ်လို့ဒီကနေ့ထုတ်သတင်းစာတွေမှာဖော်ပြထားပါတယ်လက်ရှိမှာလူဦးရေ54တန်းတည်းကတိတ္တသမ6တန်းလောက်ကိုပဲကာကွယ်ဆေးထိုးပေးထားရသေးတယ်လို့သတင်းမှာဖော်ပြထားပြီးအားလုံးကိုကာကွယ်ဆေးထိုးပေးနိုင်ဖို့ကာကွယ်ဆေးမပြတ်တင်သွင်းနေတယ်လို့လည်းဆိုပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်မှာမြန်မာနိုင်ငံဘက်ကနေမကြခင်ကပြန်လာတဲ့တရုတ်နိုင်ငံသားကိုဗစ်ရောဂါကူးစက်ထားသူအရေအတွက်ဒုလာတာကြောင့်ဇန်နဝါရီလကတည်းကဆိုရင်တရက်အတွင်းကူးစက်သူအရေအတွက်တနင်္လာနေ့ကအများဆုံးရှိခဲ့ပါတယ်ဇူလိုင်လ19ရက်တနင်္လာနေ့ကတရုတ်နိုင်ငံမှာကိုဗစ်ကူးစက်သူအရေအတွက်65ယောက်ထပ်ဒုလာတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကထုတ်ပြန်ခဲ့တာကြောင့်ဇူလိုင်လ18ရက်နေ့မှာကူးစက်သူ31ယောက်ရှိခဲ့တာကနေနှစ်ဆကျော်တိုးသွားတာဖြစ်ပါတယ်ခင်ဗျာအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမာဟာဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးမိုရီတာကီယိုနဲ့တိုကီယိုမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးချိန်အတွင်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရေးအားပေးလှုပ်ဆောင်တာမှာမြန်မာလူထုကိုပံ့ပိုးကူညီပေးသွားရေးဆိုင်ရာလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးနိုင်ငံဒုတိယဝန်ကြီးတွေဖြစ်ကြတဲ့ရှာမာနဲ့မော်ရီတို့ဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကဒီကနေ့ထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုအောင်မြတ်သူဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audius Regis ဖြစ်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါ VO အစီအစဉ်တွေကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.